Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2020ပြည့်နှစ် February 9ရက်တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ပြီး VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမျက်မော်မှာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူဒီကနေ့ထိ636ယောက်ရှိနေပါပြီ။အာရီဗျကျွန်းဆွယ်ဒေသအယ်ကိုင်ဒါအဖွဲ့ခေါင်းဆောင်ကိုအမေရိကန်တို့အဝေးထိန်ဒရုန်းရင်နဲ့တုတ်တင်ခဲ့ပါတဲ့ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရရနိုင်တဲ့ခြေညာပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံဝူဟန်မြို့ကနေပြီးတော့တရုတ်နိုင်ငံသား5ဦးမြန်မာနိုင်ငံဘက်တရားမဝင်ဝင်လာလို့လိုက်ရှာနေတဲ့အခြေအနေကိုအခုလိုနားဆင်ရပါမယ်။
လေးအောင်နဲ့ပတ်သက်ပြီးတော့ရှာဖွေနေသေးပဲသူတို့ကလည်းဒီဘက်ကိုရောက်နေရလို့သတင်းချပေးတာဗျ။သူတို့တရုတ်ဘက်ကပေးတဲ့သတင်းပဲလေနော်။အဲ့မှာမနေ့ကအားချင်းပဲလိုက်ရှာတော့တယောက်တွေ့
။ဟူဆက်ခရိုင်တာဝန်ရှိသူတူရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါ။ရခိုင်ပြည်နယ်တွင်းကလက်နက်ကန်ပရိပခါတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူအရေအတွက်တနေ့တခြားပုံများလာနေပြီးစားနပ်ရိက္ခာအခက်အခဲကြုံနေရတဲ့အခြေအနေကချင်တော်လှန်ရေးနှင့်စုတောင်းပွဲကျင်းပခဲ့တဲ့ဘာသာရေးတာဝန်ခံနဲ့လူငယ်ခေါင်းဆောင်တို့ကိုပုံမှန်18မြင်းဆောင်1နဲ့အမှုဖွင့်ခဲ့ပေးမယ်မနေ့ဖန်မှာတော့ပြန်ပြီးတော့လွတ်လာဖို့ရှိပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တောက်ကြနေညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဒီကနေ့အထိ636ယောက်ရှိနေပြီးပိုးကူးစက်နေသူ3,100ကျော်ရှိတယ်လို့တရုတ်အစိုးရကပြောပါရယ်ပိုးကူးစက်နေတယ်လို့အတည်ပြုနိုင်တဲ့အရေအတွက်ဟာပြီးခဲ့တဲ့နှစ်ရမှာကျဆင်းသွားတယ်လို့လည်းတရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူဆောင်ရှူလီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ
်全国新增报告确诊病例数连续两天明显下降提示前期
波脑塔骨折တယ်လို့အတည်ပြုနိုင်သူအရေအတွက်တိတိတသာကြာဆင်းသွားတာနှစ်ရက်ရှိပါပြီဒါဟာကာကွယ်ထိန်းချုပ်ဆောင်ရွက်မှုတွေအောင်မြင်တဲ့ရလကောင်းဖြစ်တယ်လို့တရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူပြောကြားသွားတာပါဒါပေမဲ့ရောဂါကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့ပါတယ်ပြည်သူတွေရင်ဆိုင်နေရတဲ့ပိုးကူးစက်ပြန့်နှံ့မှုစစ်ပွဲကိုတားဆီးကာကွယ်နိုင်ဖို့တနိုင်ငံလုံးကအင်းနဲ့အားနဲ့အတိတ်အခြားတင်းတင်းကြပ်ကြပ်ဆောင်ရွက်နေတယ်ဆိုတော့သမရရှိရဲ့အပြောကိုအစိုးရပိုင်ရှင်းဟွာသတင်းနဲ့မှာဖော်ပြခဲ့ပါတယ်23နိုင်ငံထက်မင်းဲမှာလဲကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တယ်လို့အတည်ပြုသူ150လောက်ရှိပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်ပြန့်နှံ့နေတယ်ဆိုတာသတိပေးဖို့ကြိုးစားခဲ့တဲ့တရုတ်ဆရာဝန်လီဝဲလျန်းကတော့အသက်34နှစ်မှာကွယ်လွန်သွားပါတယ်ဆရာဝန်လီဟာမမဟုတ်မမှန်သတင်းတွေကိုအွန်လိုင်းပေါ်မှာဖြန့်ပြီးတော့တည်ငြိမ်မှုပြက်ပြားအောင်လုပ်နေတယ်လို့ရဲကဆွဆွဲခဲ့တာပါသူ့ရဲ့သတိပေးမှုတွေကိုတရုတ်အစိုးရကလည်းလျှစ်လျူရှုခဲ့ပါတယ်သူကွယ်လွန်သွားတဲ့အတွက်ကျန်းမာရေးကော်မရှင်အနေနဲ့အင်မတန်စိတ်မကောင်းဖြစ်တယ်လို့တော့ပြောခွင့်ရသူကဒီကနေ့ပြောပါတယ်တစ်ဆက်သေးသတင်းကတော့တရုတ်ပြည်မှာကြီးကနေဟောင်ကောင်ကိုဝင်တဲ့ရေလံကုန်းလံဂိတ်တွေအားလုံးနီးပါးကိုဟောင်ကောင်ကပိတ်ထားပါတယ်ဟောင်ကောင်စိတ်ကမ်းမှာတိကျခွဲထားစောင့်ကြည့်ခံနေရတဲ့ဇိမ်ခန့်အပျော်ကြီးဇီးတင်မောကြီးပေါ်မှာခီးတဲ့3,600လောက်လဲတောင်းတင်နေကြပါတယ်။ထိုင်ဝမ်ကတော့နိုင်ငံတကာဇိမ်ခန့်တင်မောအားလုံးကိုသူတို့စိတ်ကမ်းတွေမှာကန့်ပေးမကပ်ဘူးလို့ကြေညာထားပါတယ်
။ဂျပန်နိုင်ငံယိုကိုဟာမာကမ်းခြေနီးမှာတည်တံ့ခွဲပြီးစိုက်ကပ်ထားတဲ့အပျော်ကြီးတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ42ဦးထပ်ပြီးတော့စမ်းသပ်တွေ့ရှိခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကဒီနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။ခီးတဲ့ပေါင်း3,900ဝန်းကျင်တင်ဆောင်လာတဲ့ဒီတင်မောကြီးပေါ်မှာအခုဆိုရင်စုစုပေါင်းရောဂါကူးစက်ခံထားသူ62ဦးရှိသွားပါပြီ။ပြီးခဲ့တဲ့တနင်္လာနေ့ကစိတ်ကမ်းကိုတင်မောစိုက်ကပ်လာတဲ့အချိန်ကစပြီးကိုရိုနာဗိုင်းရပ်စ်ဆေးတွေ့ရှိခဲ့တဲ့လူ20ကိုတော့စေုံပို့ထားပါတယ်။ချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံကဟူပေပြည်နယ်ကနေဂျပန်နိုင်ငံသားတွေလည်းဒီကနေ့လေနဲ့လိုက်ပါလာကြတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှိဟာရီဆူဂါကပြောပါတယ်
။本日のチャーター機は湖北省在住の邦人と日本国籍保持者の配偶者及び親。
ကိုဝေပီနယ်ကနေဒီကနေ့ထွက်လာတဲ့လေမမဂျပန်နိုင်ငံသားနဲ့ဂျပန်နိုင်ငံသားတွေရဲ့မိသားစုဝင်132ယောက်ပါဝင်လာပါတယ်လူမှုကြီးကြပ်ရေးကိုဖျက်ပြီးတာနဲ့အိတ်ကနေကယ်ထုတ်လာတဲ့ဂျပန်နိုင်ငံသားတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုအတီးပြူပေးသွားမှာဖြစ်ပါတယ်ဒါပေမဲ့တရုတ်နိုင်ငံကနေထွက်လာချိန်မှာရတဲ့သတင်းရတော့ဂျပန်နိုင်ငံသားတရား
19ပြောပါတယ်ဟူဝေပြည်နယ်ကနေထွက်လာခြင်းနဲ့ဂျပန်နိုင်ငံသားအလုံးနီးပါးခေါ်ထုတ်လာနိုင်ပြီလို့ယူဆပြီးတော့ဒါသင်းတဲ့ချီတဲ့ဂျပန်နိုင်ငံသားတချို့တော့ဟူဝေပြည်နယ်မှာဆက်ပြီးရှိနေတယ်လို့လည်းဂျပန်ဆိုရအတွင်းမှာကျောက်စုကပြောပါတယ်မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တနင်္လာနေ့စောင့်ကြည့်လူနာတချို့ရှိပေမဲ့စောင့်ကြည့်လူနာတွေမှာယောဂါပိုးကူးသူမတွေ့
ွာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသာရေးဒီယိုကအတည်ပြုခဲ့ပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ဆက်ဆင်ရေးအတွင်းမှာအာရေဗျကျွန်းဆွယ်ဒေသအယ်ဂိုင်ဒါအဖွဲ့ကိုတီထောင်ခဲ့သူခေါင်းဆောင်ကာစင်အယ်ရီမီကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ဂိုင်ဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အယ်ရီမီဟာရေမန်နိုင်ငံကရဲသားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်နဲ့တခြားတပ်ဖွဲ့ဝင်တွေအပေါ်တိုက်ခိုက်မှုမျိုးစုံလုပ်ဖို့ကြိုးစားခဲ့သူဖြစ်တယ်လို့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သူတည်ဆုံးသွားတဲ့အတွက်တကမ္ဘာလုံးကအယ်ခိုင်ဒါအဖွဲ့ရဲ့လှုပ်ရှားမှုတွေနောက်ထပ်ထိခိုက်သွားစေပြီးအမေရိကန်လုံခြုံရေးကိုချိန်ချောက်နေတဲ့အဖွဲ့တစ်ခုရဲ့ရန်ရှင်းဖို့ပို့ပြီးတော့နှိစက်နေပြီလို့ပြောပါတယ်။1990ပြည့်နှစ်ပိုင်းတွေကအယ်ခိုင်ဒါအဖွဲ့ထဲဝင်ရောက်ခဲ့တဲ့အယ်ရီမီဟာအာဖဂန်နစ္စတန်နိုင်ငံမှာအိုစမာဘင်လာဒင်နဲ့အတူတွဲပြီးတော့အမေရိကန်တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတော်တော်များများကိုကြိုးစားကြံစည်ခဲ့သူဖြစ်ပါတယ်။
မဂံမီရောင်စုအိုင်ဝါပီနယ်မှာတနင်္လာနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်ရွေးချယ်ဖွဲ့ရဲ့နောက်ဆုံးရလဒ်ဒီမှာတော့ထိတ်ကပြေးနေတဲ့ကိုစလေနှစ်ယောက်ရဲ့ရလဒ်ဒီထတ်တူနေပါတူညီနေကြပါတယ်။ခြားသာရင်းနောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ရလဒ်ဒီမှာတော့ Southern မြို့တော်ဝန်ဟောင်းပီတ်ဘူဒဂျက်နဲ့ဗမာပြည်နယ်ထက်လွတ်တော်မဲ့ဘာနီဆန်ဒါစ်တို့အပြိုင်ဖြစ်နေကြတာပါ။ပီတ်ဘူဒဂျက်က 26.2 ရာခိုင်နှုန်းရထားပြီးတော့ဘာနီဆန်ဒါစ်ကတော့ 26.3 ရာခိုင်နှုန်းအသီးသီးရထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမဲရီတွတ်တီမှာတော့ဘာနီဆန်ဒါစ်ကအသာစီးရထားပါတယ်။ဒီမိုကရက်သမ္မတလောင်းဖြည့်ကြိုးစားနေကြသူတယောက်ချင်းစီအနေနဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ညီလာခံမှာဆက်လက်ရှင်းပြနိုင်ဖို့အတွက် Iowa ပြည်နယ်ရဲ့ကိုယ်စားလှယ41ယောက်ထဲကဘယ်နှယောက်ရထောက်ခံမှုရမလဲဆိုတာကိုပြည်နယ်အဆင့်ညီလာခံကဆုံးဖြတ်မှာဖြစ်ပါတယ်။ Iowa အကျိုးရွေးကောက်ပွဲကိုတနင်္လာနေ့ကလုပ်ခဲ့ပေမဲ့မဲရီတွတ်တဲ့ဒီ mobile app မှာချိုးယွင်းချက်တွေရှိခဲ့တာကြောင့်မေရလဒီချက်ချင်းမထုတ်ပြန်နိုင်ခဲ့ပဲမနေ့ကြာသပတေးနေ့နောက်ပိုင်းမှာထုတ်ပြန်နိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောကြာနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ဆိုတဲ့မတင်ကားစရာကိစ္စပေါင်း1000လောက်ကို FBI ကစုံစမ်းစစ်ဆေးနေပါတယ်။ Silicon Valley မှာရှိတဲ့နည်းပညာကုမ္ပဏီကြီးတွေကနေအောင်မြင်ဖို့စူးစမ်းနေကြတဲ့လုပ်ငန်းငယ်တွေအထိအမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ကန္တအားလုံးနီးပါးနဲ့သက်ဆိုင်နေတဲ့စုံစမ်းမှုတွေအတွက်တနိုင်ငံလုံးမှာရှိတဲ့ FBI ရုံးခွဲပေါင်း56ခုကနေစုံစမ်းစစ်ဆေးမှုတွေလုပ်နေလို့ FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးကပြောပါတယ်။ကာကွယ်ရေးခန္ဓာနဲ့သက်ဆိုင်နေတဲ့ကုမ္ပဏီတွေတွေမဟုတ်ဘဲအမေရိကန်တက္ကသိုလ်တွေမှာလုပ်နေတဲ့နောက်ဆုံးပေါ်နည်းပညာသုံးသုတေသနလုပ်ငန်းတွေကိုပါတရုတ်ကပြစ်မှတ်ထားထောက်လှမ်းနေတယ်လို့ FBI အကြီးအကဲကပြောပါတယ်။အခုစုံစမ်းတွေးရှိမှုကနေမတင်ကားတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေအခုနှစ်ပိုင်းလောက်မှရာဇဝတ်မှုတွေနဲ့တရားစွဲခံရမယ်လို့မျှော်လင့်ရပါတယ်။အခုလိုမျိုးအမေရိကန်နည်းပညာကုမ္ပဏီတွေညာနာပစ္စည်းတွေကိုတရုတ်ကထောက်လှမ်းခိုးယူနေတယ်ဆိုတဲ့အပေါ် FBI ကလွန်ခဲ့တဲ့အနှစ်20လောက်ထဲကစပြီးတော့စုံစမ်းမှုတွေဟာတဖြည်းဖြည်းကျေပြန့်လာခဲ့တာဖြစ်ပြီးတော့အခုကတော့အကျေပြန့်ဆုံးစုံစမ်းစစ်ဆေးနေတာဖြစ်တဲ့အကြောင်း FBI ရဲ့တံပြန်ထောက်လှမ်းရေးဌာနလက်ထောက်ညွှန်မှု John Brown ကပြောပါတယ်။တရုတ်ရဲ့ထောက်လှမ်းခိုးယူမှုနဲ့ဆက်ဆံပြီးဖမ်းဆီးမှုတွေလည်းအခုနှစ်ပိုင်းတွင်မှပိုပြီးများလာခဲ့ပါတယ်။အခုဘဏ္ဍာနှစ်ထဲမှာကို FBI ကဖမ်းဆီးသူ19ယောက်ရှိနေပါပြီ။တရုတ်နိုင်ငံကစီးပွားရေးဆိုင်ရာထောက်လှမ်းမှုတွေကိုတံပြန်နိုင်ဖို့အတွက်အမေရိကန်တရားရေးဌာနကတရုတ်ထောက်လှမ်းမှုနှိမ်နင်းရေးဆိုင်ရာအစပြုဆောင်ရွက်မှုတွေကို2018ခုနှစ်နိုဝင်ဘာလတည်းကစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။
မြန်မာပြည်တော်စုတက်ဆက်စ်ပြည်နယ်အပါဆိုမြို့မှာလူပေါင်း20ယောက်သေဆုံးခဲ့တဲ့ပစ်ခတ်မှုကိုကျူးလွန်ခဲ့တယ်လို့ဆက်ဆွဲခံရသူကိုအမေရိကန်အစိုးရရှေ့နေတွေကမုံတရားခြေခံကျူးလွန်တဲ့ရာဇဝမှုဆိုင်ရာဖက်ဒရယ်ဥပဒေတွေနဲ့တရားစွဲလိုက်ပါတယ်ဒီလူဟာမက္ကဆီကိုနယ်ပယ်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒီပစ်ခတ်မှုကြောင့်နောက်ထပ်20,000လောက်လည်းဒဏ်ရာရသွားခဲ့ပါတယ်အသက်21နှစ်အရွယ်ပက်ထရစ်ခရူရှက်ဆိုသူဟာစပိန်ဘာသာစကားပြောတဲ့လက်တွေ့နယ်ပယ်တွေကိုအမေရိကန်နိုင်ငံကနေထွက်သွားအောင်6လနဲ့အနေနဲ့ပြီးခဲ့တဲ့ဩဂတ်လကပြစ်ခတ်ခဲ့တာဖြစ်ပြီးတော့သူ့ကိုမုံတရားခြေခံကျူးလွန်တဲ့ရာဇဝမှုဆိုင်ရာဖက်ဒရယ်ဥပဒေတွေနဲ့လက်နက်ကိုင်ကျူးလွန်တဲ့ရာဇဝမှုတွေနဲ့ကြာသပတေးနေ့ကစွဲချက်တင်လိုက်တာဖြစ်ပါတယ်ရဲကသူ့ကိုဖမ်းဆီးတဲ့အချိန်မှာတော့သူဟာတနက်သမားဖြစ်တယ်လို့ဝန်ခံခဲ့တယ်လို့ပြောပေမဲ့လည်းဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးသူ့မှာအပြစ်မရှိဘူးဆိုပြီးတော့ထွက်ဆိုခဲ့ပါတယ်အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအမေရိကန်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေကရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေကိုနှိမ်နင်းနေခြင်းတွင်မှဒီပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရတ်နိုင်ငံမှာအစိုးရဆက်ကျင်ဆန္ဒပြသူတွေအပေါ်တိုက်ခိုက်သူတွေကိုထိတ်တန့်ဘာသာရေးကောင်းဆောင်ကြီး Grand Ayatollah Ali Sistani ကအပြစ်တင်ခဲ့ပြီးတော့လုံခြုံရေးတွေအနေနဲ့အကြမ်းဖက်မှုတွေမဖြစ်အောင်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်လိုက်ပါတယ်။နာဂျက်မြို့မှာအစိုးရဆက်ကျင်ဆန္ဒပြကြသူတွေကိုလူများကြိုက်ဘာသာရေးကောင်းဆောင် Mokhtada El Sada အပေါ်ထောက်ခံသူတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်၈ယောက်သေဆုံးခဲ့ပါတယ်။ဒီဖြစ်ရပ်ကြောင့်အီရတ်မှာနောက်ထပ်တင်းမာမှုတွေဖြစ်နေပါတယ်။သွေးထွက်တန်ရိုဖြစ်ရတွေဟာထိခိုက်နာကျင်စရာဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့နိုင်ငံဖျော်ဖျက်ဖြစ်မဲ့အခြေအနေရောက်မသွားအောင်မဖြစ်မနေကာကွယ်ပေးရမယ်လို့တောက်ချာနေဝစ်ပြုပွဲမှာဘာသာရေးကောင်းဆောင်ကြီး Grand Ayatollah Ali Sistani ကပြောကြားခဲ့ပါတယ်။အခုသတင်းဖတ်တဲ့ဆန္ဒပြသူတွေက Mokhtada El Sada ထောက်ခံသူတွေရဲ့ချိန်ချမှုတွေခံရတယ်လို့ပြောကြားပါတယ်။ Mokhtada El Sada ဟာအစိုးရဆန့်ကျင်ဆန္ဒပြသူတွေဘက်မှအရင်ကရှိပေမဲ့အီရတ်ဝန်ကြီးချုပ်တဲ့အဖြစ်ရွေးချယ်ထားတဲ့မိုဟာမက်အလာဝီအပေါ်ထောက်ခံမှုပြောင်းခဲ့ပြီးတဲ့နောက်မှာတော့သူ့နောက်လိုက်တွေကအစိုးရဆန့်ကျင်သူတွေအပေါ်တိုက်ခိုက်နေတာဖြစ်ပါတယ်။ဆက်သွယ်ရေးဝန်ကြီးနှစ်ကြိမ်ဖြစ်ခဲ့ဘူးသူအလာဝီဟာနိုင်ငံရေးအခွင့်အထူးကံတွေနဲ့နီးစပ်သူလို့ဆန္ဒပြသူတွေကပြောပြီးလက်မခံကြပါဘူး
။ရဟင်းပြတ်ကျပြီးသေဆုံးသွားတဲ့အမေရိကန်ကနာမည်ကျော်ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းနဲ့သူ့သမီးပါဝင်နောက်ထပ်9ဦးအတွက်ဝန်ထမ်းချင်းထိမ့်မတ်အောင်မိပွဲအခမ်းအနားကို February 24ရက်နေ့ကျရင် Los Angeles မြို့က Staples Center အောက်စားခွင်းကြီးမှာလုပ်သွားမှာဖြစ်ပါတယ်။ Kobe Bryant ဟာ LA Lakers အသင်းအတွက်ဒီ Staples Center အားကစားခွင့်ကြီးမှာ10ဆုနဲ့နှစ်ခုလောက်ကစားခဲ့သူဖြစ်ပါတယ်။ Kobe Bryant ရဲ့နံပါတ်24အင်ဂျီနဲ့သူ့ရဲ့အသက်73နှစ်အရွယ်ကြီးရဲ့သမီးဖြစ်တဲ့ Gianna ရဲ့နံပါတ်1ကိုရည်ရွယ်ပြီးတော့ February 24ရက်နေ့ကိုရွေးချယ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒီအောင်းမွေးပွဲခန္ဓာအစီအစဉ်နဲ့ပတ်သက်ပြီးတော့ LA Times သတင်းစာကသတင်းရင်းမြစ်နှစ်ခုကိုကိုးကားပြီးတော့အရင်ဆုံးထုတ်ပြန်ခဲ့တာပါ။ LA မြို့တော်ဝန် Eric Garcetti ကတော့အောင်မြင်ပွဲအခမ်းအနားကျင်းပသွားမယ်လို့ပြောပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုခြင်းမရှိသလို Lakers အသင်းနဲ့ Staples Center ဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး Staples Center အောက်သားခွင့်ကြီးမှာ Michael Jackson နဲ့ Rap ဆိုတော့ Nipsey Hussle တို့အပါအဝင်6အောင်မြင်ပွဲအခမ်းအနားတွေကိုလည်းကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America တော့ကြနေညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မှုနဲ့ကိုရန်နိုင်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေဇက်တိုင်းနာဆင်ရပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ပိုးစတင်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကတရုတ်နိုင်ငံသား5ဦးမြန်မာနိုင်ငံဘက်တရားမဝင်ဝင်လာတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ကနေပြီးတော့မူဆက်ခရိုင်ရဲတပ်ဖွဲ့ကိုကြာသာပရိနေကအကြောင်းကြားခဲ့ပါတယ်အဲ့ဒီထဲကတယောက်ကိုအကြောင်းကြားစာရတဲ့နေ့မှာပဲရှာတွေ့ခဲ့ပြီးကျန်တဲ့4ဦးကိုတော့ဆက်ပြီးတော့ရှာနေပါတယ်အဲ့ဒီလူတွေမှာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့တန်တရားရှိတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ရဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်ဒီအကြောင်း VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်
ဖေဖော်ဝါရီလ6ရက်မနေ့ကနိုဗယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူဝူဟန်မြို့သား5ဦးမူဆယ်မြို့ကိုရောက်ရှိနေတယ်လို့တရုတ်နိုင်ငံရွှေလီရဲဌာနကနေမူဆယ်ခရိုင်ရဲတပ်ဖွဲ့ကိုသတင်းပေးပို့ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသား4ဦးနဲ့အမျိုးသမီး2ဦးပါရှိပြီးအဲ့ဒီအမျိုးသမီးကိုချက်ချင်းရှာတွေ့ခဲ့လို့ကျမရေးစစ်ဆေးချက်တွေလုပ်ပြီးရွှေလီရဲဌာနတာဝန်ရှိသူတွေထံလွှဲပြောင်းပေးခဲ့တယ်လို့မူဆယ်ခရိုင်တာဝန်ရှိသူ2ဦးကပြောပါတယ်။
လေးအောင်နဲ့ပတ်သက်ပြီးတော့ရှာဖွေနေသေးပဲသူတို့ကလည်းဒီဘက်ကိုရောက်နေရလို့သတင်းချပေးတာဗျသူတို့တရုတ်ဘက်ကပေးတဲ့သတင်းပဲလေနော်အဲ့မှာမနေ့ကအားချင်းပဲလိုက်ရှာတော့တယောက်တွေ့ပြီပေါ့နော် channel 4ယောက်ကတော့ဆက်ရှာနေတုန်းပဲပေါ့အဲ့ဒါသူတို့ဟူဝမ်ပြည်နယ်ကနေတော့ဒီမူဆယ်မြို့ဘက်ကိုထွက်လာတယ်ဆိုပြီးတော့သူတို့ကဟိုတန်တရားရှိလူနာပေါ့နော်ဒါပေမဲ့အခုပြန်တွေ့တဲ့တယောက်ကတော့ကျမ်းမာရေးအခြေအနေကောင်းမွန်ပါတယ်သူတို့ဘက်ကလည်းစစ်တယ်ဒီဘက်ကလည်းစစ်တယ်မနေ့ကပဲပြန်လွှဲပေးပြီးသွားပြီနော်
ရွှေလီရဲဌာနကပေးပို့တဲ့အကြောင်းကြားသားထဲမှာမိမိနိုင်ငံတွင်ယခုတလောဖြစ်ပွားနေသောဗိုင်းရပ်စ်အဆုတ်ရောင်ယောဂါကူးစက်မှုအလွန်များဆန်နေသဖြင့်၎င်းယောဂါအားကာကွယ်ထိန်းသိမ်းရန်ဆောင်ရွက်နေပါသည်။ယခုယောဂါဖြစ်ပွားနေသောဝူဟန်မြို့မှတရုတ်နိုင်ငံသား9ဦးသည်ရွှေလီသို့ရောက်ရှိလာပြီးရွှေလီမြို့မှတဆင်မူဆယ်မြို့သို့ရောက်ရှိနေကြောင်းသိရှိရပြီး၎င်း9ဦးမှာကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်ခံထားရကြောင်းသံသယရှိသဖြင့်မြန်မာနိုင်ငံသို့ကူးစက်နိုင်၍ကြိုတင်ကာကွယ်နိုင်ရန်အတွက်အကြောင်းကြားပါသည်ဆိုပြီးဖော်ပြထားပါသည်။ကျန်ရှိနေသေးတဲ့ဝူဟန်ဒေသခံ၄ဦးကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်ပြီးသူတို့ကိုပြန်ရှာတွေ့ရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်သွားဖို့အဆင်သင့်ပြင်ဆင်ထားတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါတယ်
ကျားတို့ကျမတနာနေပြီးတော့သူတို့တဲခဲ့တဲ့နေရာတွေပေါ့နော်ပတ်ရောက်ပြီးတော့စစ်ဆေးမှာပေါ့နော်သူတို့ထိတွေ့တဲ့လူတွေကျန်းမာရေးပတ်ဆက်မယ်အဲ့ဒါတော့ဆရာတို့ကအကုန်လုံးညွှန်ကြားထားပြီးသားပဲ
တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ခဲ့တဲ့ novel corona virus ကူးစက်ခံရသူမြန်မာနိုင်ငံမှာမရှိသေးသလိုပြည်내အသီးသီးမှာရှိတဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနတွေကလည်းယောဂကြိုတင်ကာကွယ်ရေးနဲ့စောင့်ကြည့်လုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ novel corona virus တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ6ဦးရှိသွားပြီလို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ချီကပြောပါတယ်
တန်တရားလူနာနဲ့ဖေးအောင်တင်စောင့်ကြည့်လူနာ4ဖြစ်သွားပြီဒါပေမဲ့အခုလက်ပေါ်တာမှာဖေးအောင်တင်စောင့်ကြည့်လူနာလောက်ဖတ်တိုးတယ်ပေါ့နော်ဖတ်တိုးတဲ့စံပေါ်တော့ Facebook ကိုလုပ်နေရတယ
်အခုချိန်မှာတော့တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ4ဦးတို့ရဲ့ယောဂရှိမရှိအတည်ပြုပေးမဲ့အဖြေကိုစောင့်နေတယ်လို့ဆိုပါတယ
်ဒီညွှန်တော်ကတန်တရားလူနာရဲ့ client တွေကနေဆွဲပို့တယ်ဒီပိုင်းပြောမှာကျောက်ကောင်ပြရလို့လည်းရောက်ပါတော့အဲ့ဒီအဖြစ်ကတော့ဒီနေ့ပြောနေတာပဲ
တန်တရားလူနာနဲ့စောင့်ကြည့်လူနာတွေရဲ့ယောဂဘိုးရှိမရှိအတည်ပြုနိုင်ပေးဖို့ရလဒ်ကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲခံကိုပေးပို့ထားတာပါ။ Novel Corona Virus ဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂတစ်မျိုးဖြစ်တာကြောင့်ဒီယောဂကိုကိုယ်တိုင်ကစပြီးကာကွယ်ဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလမ်းညွှန်ထားပါတယ်။ချောင်းဆိုးနှာချင်းရင်ပါးစပ်အုပ်ဖို့အပြင်လက်ကိုစနစ်တကျမကြာခဏဆေးဖို့လိုပြီးကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့လည်းလိုပါတယ်။အဲ့ဒါအပြင်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဆောင်ကြည့်ဖို့ကိုလည်းညွှန်ကြားထားပါတယ
်။စုစုပြပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုတက်လှမ်းပေးကြပါမယ်။ရခိုင်ပြည်နယ်အတွက်လက်နက်ကင်ပြိပခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူအရေးအတွက်တနေ့တခြားပုံများလာနေပြီးစားနပ်ရိက္ခာအခက်အခဲကြုံနေကြရပါတယ်။ဒါအပြင်တိုက်ပွဲတွေကြားထဲမှာပိတ်မိနေတဲ့သူထိခိုက်ဒဏ်ရာရသူအရေးအတွက်တွေလည်းပုံများလာနေပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့ AA တို့ကြားမှာတနှစ်ကျော်ကြာလာပြီးဖြစ်တဲ့တိုက်ခိုက်မှုတွေလည်းလျော့မသွားသေးပဲနေ့စဉ်ဆက်သလိုဖြစ်နေတာပါ။ဒီကြောင့်ကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အဖွဲ့တို့တနှစ်ကျော်ကြာစစ်ရေးပဋိပက္ခတွင်စစ်ရှောင်းဥယျာဉ်တသိန်းကျော်နေပြီးမကြာခင်ရက်ပိုင်းတွေတွင်စစ်ရှောင်းဥယျာဉ်ပိုတိုးလာနေတယ်လို့စစ်ရှောင်းဒုက္ခသည်တွေရဲ့အခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ RDC ရခိုင်တိုင်းဒေသမျိုးနွယ်များစီယုံဥက္ကဋ္ဌဥရှေပေါ်စိန်ကပြောပါတယ်
စစ်ချောင်းဥယျာဉ်ကကွန်ကရစ်လာပါတယ်မလို့ထပ်ပင်ချရတယ်ဒါပေမဲ့6000လောက်ရှိနေတယ်ဒီအခုဒီလပိုင်းမှာဆိုလို့ရှိရင်အဲ့ဒီထက်ပိုပြီးနည်းနည်းလောက်ကျိုးလာတာကိုပြရတယ်စားပန်းနေထိုင်ရေးကနည်းနည်းလောက်တော့အကျက်တည်းလေးဖြစ်လာတယ်ဒါဆိုဆိုတော့ဒီပုံမှန်ထောက်ပန်းနေကြဖြစ်တဲ့ဒီ ICRC တို့ WS တို့လေဟိုအရင်ခောက်ကလို့တလတ်တစ်ချိန်ပုံမှန်ထောက်ပန်းတာမကြည့်ရတော့ဘူးနလတစ်ခါအဲ့ဒီပုံစံမျိုးသူအရက်ထက်အခွင့်အရေးတွေကလေကုန်ပြီးတည်တာတိုင်မရှိတော့ဘူးဒီပုံစံမျိုးအတိုင်းဆိုလို့ရှိရင်တော့ဒီရက်ခါပြတ်တမှုပြဿနာတွေကဖြစ်လာနိုင်တယ
်စစ်ဆောင်တွေအတွက်ကူညီထောက်ပါပေးမှုတွေတဖြည်းဖြည်းနည်းလာတာကြောင့်ရိတ်ခါပြဿနာတွေဖြစ်လာနိုင်တယ်လို့ဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လည်းဒုက္ခမျိုးစုံနဲ့ကြုံနေကြရတာပါဖေဖော်ဝါရီလဇန်နဝါရီကစတင်ခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ရဲ့ရတိတောင်မြို့နယ်အတွင်းတိုက်ပွဲတွေမှာကလချောင်းကျေးရွာနဲ့မင်းင်းတောင်ကျေးရွာတွေကတိရခန့်တွေကြောင်းလာထွက်ပြေးတဲ့အတွက်တက်ကြီးရွယ်ဦးတွေမျိုးသမီးတွေနဲ့ကလေးငယ်တွေရွာမှာကျန်ရစ်ပြီးပိတ်မိနေခဲ့ပါတယ်မနေ့ကတော့ဒီပိတ်မိနေတဲ့ရွာသား58ဦးကိုသွားရောက်ကယ်ထုတ်နိုင်ပြီလို့ရခိုင်လူငယ်အဖွဲ့ကကုဘက်ကကပြောပါရတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်နေဆက်ရေးရလုံခြုံရေးဝန်ကြီးဌာနကိုကြောင်းကြားပြီးသွားရောက်ခေါ်ဆောင်ခဲ့ရတယ်လို့လည်းကုဘက်ကကဆက်ပြောပါရတယ်
။ကျွန်တော်တို့သွားတော့အဲဒီကလချောင်းရွာရဲ့အခြေစက်မှာအမြတ်ကြီးတက်ကတက်နေသိရှိရကြနောက်ပြီးတော့ဖိုက်တာတက်သိရှိရဖိုက်တာဆိုတာဒီတော့ဟိုပြည်ပြည်လေးကျွန်တော်တို့ခေါ်ရဖြစ်နေအဲ့ကျွန်တော်ကဒေသခံတို့လာပြီးခေါ်ထုတ်တာသူတတိယအကြိမ်လာလဲဆိုတော့ကျွန်တော်တို့မှအမှဒီနေ့လက်တော်မှတ်တဲ့ဒီနေ့လက်တော်ပိုင်းကလည်းကုထင်မောင်းလိုက်ရယ်ကုထင်မောင်းဝင်းရယ်အုံဆောင်ပြီးတော့အမှဒီနေ့ရက်ရက်လုံးလုံးဝင်းကြီးတနာကိုသူကအဖြစ်ပေးရတယ်ဒါပြန်ကျွန်တော်တို့သွားခွင့်စာနဲ့အမိန့်ချုပ်ပေးရမှာမဟုတ်ဘူးအဲ့ဒါဆိုသွားခွာလို့မပေါ်ဘူးပေါ့ကျွန်တော်တို့မှလည်းအမှငယ်ကဘာမှမရှိဘူးဒါပေမဲ့ကျွန်တော်တို့ကသူတို့ဘာမှမလုပ်ပါဘူး
ကဲထုတ်လာတဲ့သူတွေကိုရတိတောင်မြို့ရွှေပါရမီဖုန်းကြီးကျောင်းမှာနေရာချထားပေးပြီးအဲ့ဒီဖုန်းကြီးကျောင်းမှာလည်းစစ်ဆောင်ဒုက္ခသည်600ခန့်ရှိနေလို့နေထိုင်ရေးအတွက်ခက်ခဲရှိနေကြတာပါ
မနေ့ကလည်းကြောက်တော်မြို့နယ်ချင်းမြို့နယ်ပလဝမြို့ကြားမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်အီတို့တိုက်ပွဲဖြစ်ပွားနေတာကြောင့်ကြောက်တော်ပလဝကိုသွားတဲ့ဆက်လေးတွေဟာတိမချေးရွာမှာတညညနားထားရတယ်လို့ဆက်လေးသမားသူကပြောပါတယ်။တပည့်ရာကဒီခိုင်နဲ့ဆက်ဆက်လေကောင်းဖဲလို့ပြောတယ်ခင်ဗျ။တော်တော်ပြည့်နေတယ်ခင်ဗျ။ဒီပလဝဆက်နဲ့ဟိုဂိုင်းစပါရေလှိုင်းကတော့ခဏရထားပါတယ်ခင်ဗျ။တင်း
ဒီမှာလဲတရက်ပိုင်းတွင်တိုက်ပွဲတွေဖြစ်ပွားတာကြောင့်အရသားတွေထိခိုက်တန်ရာရရှိမှုပုံမှုများပြားလာနေပါတယ်စစ်ရေးသိမ်းမှမှုဖြစ်စဉ်တွင်အရသား130ကျော်တိုက်ဆုံးခဲ့ပြီးတော့230ကျော်ထိခိုက်တန်ရာရရှိမှုတွေရှိနေတယ်လို့လဲရခိုင်ဖွဲ့စည်းတွေကစီးရင်ပြုစုထားပါတယ်ခင်ဗျာ
နိုင်ကိုရင်ပြပြသွားတာပါရှင်ကချင်တော်လန်ရေးနေစုတောင်ပွဲအခမ်းအနားကျင်းပခဲ့တာကြောင့်မြကျင်းနာမြို့နောင်ဂျမ်ဂျော်ဘွန်စုတောင်းတောင်ကချင်ဘာသာရေးတာဝန်ခံတဲ့ ဒီလူငယ်ခေါင်းဆောင်တို့ကိုမတရားအသင်းနဲ့ဆက်သွယ်မှုပုံမှာ18နှစ်1အရအမှုဖွင့်ခဲ့ပါတယ်ကချင်ဘာသာရေးလူမှုအသင်းဖွဲ့ခေါင်းဆောင်တွေမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ပြည်လဲသွားတာကြောင့်မနက်ဖြန်မှာတော့ပြန်ပြီးတော့လွတ်မြောက်လာဖွယ်ရှိနေပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်ဟုတ်ကဲ့ကချင်လွတ်လာရေးအဖွဲ့
KIO KIA တော်လိုင်းစတင်ခဲ့တဲ့ 260 ပြည့်စုတောင်းပွဲအခမ်းအနားကို မြကျင်းနားမြို့နောင်နန်းဂျော်ဘွန်စုတောင်းတောင်မှာဒီလ 9 ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်ဒီပွဲကျင်းပတာနဲ့ပတ်သက်ပြီး 6 ရက်နေ့မှာဂျော်ဘွန်စုတောင်းတောင်ကဘာသာရေးတာဝန်ခံဆရာဦးတော်လွန်နဲ့လူငယ်တာဝန်ခံဦးတူးထံတို့ကိုတမ်ဘရော့ကလာရောက်ခေါ်ယူပြီးမြကျင်းနားမြို့မြို့မရဲစခန်းမှာစစ်ဆေးမေးမြန်းခဲ့ပါတယ် သူတို့နှစ်ဦးကိုမတရားအသင်းနဲ့ဆက်သွယ်မှုပုံမှန်18ကျင့်တဲ့အမှုဖွင့်ထားကြောင်းမြို့မရဲစခန်းကတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကပြောပါတယ်အမှုဖွင့်ထားတယ်ခင်ဗျအမှုလဲဆို18တက်ပေါ်ဗျာဒီနေ့မှာတော့ကချင်နှစ်ချင်းကရံအဖွဲ့ချုပ် KBC ကချင်အမျိုးသားအတိုင်းပင်ခံအဖွဲ့ WMR နဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကခေါင်းဆောင်တွေဟာမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွဲရောက်တွေ့ဆုံဆွေးနွေးခဲ့ပြီးပြည်လည်မှုရရှိခဲ့တယ်လို့ PCG ကဦးလမိုင်ကွန်ကြားကပြောပါတယ်
ဟုတ်ကဲ့ဆက်ကွန်တင်တဲ့အမှုဖွင့်ထားတယ်အဲ့ဒါကစက္ကန့်နေကျွန်တော်ကအမှုဖွင့်ထားတယ်အဲ့တော့ဒီနေ့တိုင်းမှုနဲ့တွေ့ကြည့်ရမှာအလိုအပ်ချင်းစဉ်းပြေးပြီးတော့ပဲဒီအခုလေးညီမကျွန်တော်ကအကြောင်းအကြောင်းကြားလာတယ်ဗျဂျော်ဘွန်စုတောင်းတောင်ကဘာသာရေးဆရာနဲ့လူငယ်တာဝန်ခံကိုထိမ့်သိမ်းတဲ့အပေါ်မှာတော့ဒီအမှုခင်းတဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဒေါက်တာမကြီးလ KIA ဘယ်လိုစတင်ခဲ့တဲ့ဆိုရဲဟာအတူလေးပါအဲကျွန်တော် online မှာအားလုံးမြင်ရပါတယ်အဲအတူလေးကိုစီဝတ်စုံနဲ့ဒီတစိတ်တွေတော့ပေါ့ပေါ့စီဝတ်စုံနဲ့တနတ်တွေနဲ့တနတ်ဆိုရလဲပေါ့ဇီးထက်ကောတနတ်တွေအဲ့လောက်ပါပဲအဲ့ဒါလေးနဲ့တရုတ်ဆောင်တော့နည်းနည်းအမှားဟောအမြင်မကောင်းဘူးဖြစ်သွားမယ်ထင်တယ်အဲ့ဒါကြောင့်အစိုးရတွေလည်းအဲ့လိုလာတာ
တော်လိုင်းရင်နဲ့စီတောင်းပွဲအခမ်းအနားကိုကချင်မျိုးသားအတိုင်ပင်ခံအဖွဲ့ WMR ကဥဆောင်ကျင်းပခဲ့တာဖြစ်ပြီးဒီကနေ့ညနေပိုင်းမှာ WMR ကစစ်တိုင်းမှုထံလိမ့်မှုထားတဲ့စာတစောင်းကိုထုတ်ပြန်ခဲ့ပါတယ်ဒီစာမှာတော့စီတောင်းပွဲဟာ260ကြာခံစားရတဲ့ဒုက္ခတွေကင်းဝေးစေဖို့အစိုးရကြံ့ပြော်နဲ့လက်နက်ကိုင်အဖွဲ့တွေအားလုံးအတွက်စီတောင်းပေးရုံသာမကငင်းချင်းအမြန်ရရှိပြီး IGP ကစစ်ဆောင်ဒုက္ခတွေအမြန်ပြန်နိုင်ရေးကိုလည်းစီတောင်းခဲ့ကြောင်းတရုတ်ပေါ်တင်ဆက်မှုဟာလေစစ်ရဲ့အနေထားယုံစစ်ကြောင့်ဆုံးရှုံးပျက်စီးမှုနဲ့ငြိမ်းချမ်းရေးအမြန်ရရှိအောင်ဆောင်ရွက်ဖို့အတွက်သတင်းစကားပါလို့ရတာဖြစ်ကြောင်းဖော်ပြထားပါတယ်ဆက်လက်ပြီးအခုလိုဥပဒေကျော်လွန်တဲ့ကိစ္စတွေထပ်မံမဖြစ်ပွားစေဖို့အတွက်တချင်မျိုးသားအတိုင်ပင်ခံအဖွဲ့နဲ့ဘာသာရေးအသင်းအဖွဲ့တွေကဝိုင်းဝန်းထိန်းသိမ်းသွားမှာဖြစ်ကြောင်းဖော်ပြထားပါတယ
်ကိုမိုးစောပြပြသွားတာပါရှင်27ရာစုပင်လုံပြည်တော်စုငင်းချဲရေးညီလာခံကိုရထားတဲ့အတိုင်းကျင်းပဖို့မဖြစ်နိုင်သေးဘူးလို့ UPDJC ငင်းချဲရေးဖော်ဆောင်မှုပူးတွဲကော်မတီဒုတိယဥက္ကဋ္ဌကပြောပါရတယ်။27ရာစုပင်လုံစတုထအစည်းအဝေးကို2020ပထမပတ်4လ ပထမ 4 လပတ်အတွင်းကျင်းပဖို့ပြီးခဲ့တဲ့ January လကရထားသတ်မှတ်ခဲ့တာပါ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့နဲ့ရောလက်မှတ်မထိုးရသေးတဲ့တချို့အဖွဲ့တွေနဲ့ပါအစိုးရနဲ့တပ်မတော်ကခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တဦးကလည်းဝေဖန်ပါတယ်ငင်းချမ်းရေးအကျိုးဆောင်ဘက်ကရောဘယ်လိုတိုက်တွန်းထားပါသလဲအပြည့်စုံကိုမှတ်စုမောင်ကဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေးမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ 22 ရာစုပင်လုံစရုပ်တာအစည်းအဝေးကိုနှစ်ထောင်နှစ်ဆယ်ပြည့်နှစ်ပထမ၄လပတ်အတွင်မှာကျင်းပဖို့သဘောတူညီခဲ့ကြပါတယ်ဒါပေမဲ့လို့အခုချိန်ထိ UPDJC အစည်းအဝေးတွေမခေါ်နိုင်သေးတာကြောင့်အဲ့ဒီသတ်မှတ်ရအတိုင်းကျင်းပဖို့မဖြစ်နိုင်သေးဘူးလို့ UPDJC ရဲ့ဒုတိယဥက္ကဋ္ဌဦးသူဝေက VOA
မြန်မာပိုင်းကိုပြောပါတယ်။ဟိုအစ်တရာကမှာကျွန်တော်ညီလာခံတို့မေလို့ပန်းထားတာပေါ့နော်။ပန်းထားတဲ့ကျွန်တော်တို့ဟိုယူတီဒီဂျီစီအခုတတိကျွန်တော်ခွန်နေတဲ့အခြေအနေရှိသေးဘူးလေနော်။အဲ့တော့ဒီရေးရေးကတော့ဟိုဇုတ်တုတ်လုပ်မယ်ကျတော့ဟိုဘယ်လောက်ပြီးမလဲဘယ်လောက်လုပ်နိုင်လဲဆိုတာကတော့ဒီလိုပဲကြိုးစားနေလို့တွိုင်းနေတတိတိရောဖြစ်ပြီးတော့အောင်မြင်သွားမယ်ထင်တာပေါ့နော်။ဒါပေမဲ့ လောလောဆယ်လာလာတော့တိတ်ပြီးတော့ဝေးပါသေးတယ်။အဲ့တော့ဟိုအခုကတော့အစိုးရအခွင့်နဲ့အဲ့ဒီလက်နက်ကိုင်အခွင့်နဲ့တော့သူတို့ဟိုအလွတ်သဘောဆွေးနွေးချက်ဆိုပြီးတော့ခဏခဏပြည့်နေတယ်ဆွေးနွေးနေတာပေါ့နော်။အဲ့ဒါကြိုးစားချက်တွေဒီကြိုးစားရင်းနဲ့ဘယ်လောက်အောင်မြင်မလဲတော့မသိဘူးကြည့်။အခုသူတို့လှုပ်ထားတာတော့နည်းနည်းအောင်မြင်လာလို့
ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD အရသာအစိုးရလက်ထက်ဒေါက်ဆန်းစုကြည်ကိုရိုင်က NCA အပြည့်ရဲ့လက်မှတ်ထိုးရေးလမ်းကြောင်းပေါ်လာခဲ့ကြပါနိုင်ငံရေးစကဝိုင်းနေမှာဆွေးနွေးကြပါလို့ဒီဇိုင်းမက်မက်တိုက်တွန်းနေတာပါဒါပေမဲ့လို့ NCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့နဲ့ပါစီးရင်တင်းမာမှုတွေဖြစ်နေတဲ့အတွက်ဒေါက်ဆန်းစုကြည်တိုက်တွန်းနေတဲ့ NCA ဟာအလုပ်ဖြစ်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေရှိပါတယ် ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းအခုလိုသုံးသပ်ပါတယ်ဒီနေ့ဖြစ်နေတဲ့အချင်းချင်းကတော့ဗျာဒီ
NCA လက်မှတ်ရေးထိုးအဖွဲ့ထားတဲ့အဖွဲ့တွေနဲ့ရောမရေးထိုးရတဲ့အဖွဲ့တွေနဲ့ရောဖြစ်ပြနေတဲ့အချင်းတွေကိုကြည့်မယ်ဆိုလို့ရှိရင်တက်မတော်ဘက်ကသူအနေနဲ့နိုင်ငံရေးဆန္ဒမရှိဘူးဆိုတော့ပြသနေတာပဲနော် SCA ဆိုတာကဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးအနေနဲ့အဖြေရှာဖို့အတွက် ကျွန်တော်တို့ကပေါင်းကူတရားတပွဲလုပ်ခဲ့တာဖြစ်တယ်။ဒါပေမဲ့ဒီ SCA ကိုကျွန်တော်တို့ကပေါင်းကူတရားအနေနဲ့နိုင်ငံရေးပြည်ထောင်စုအသုံးပြုတာမဟုတ်ဘဲနဲ့ဒီတက်မတော်ဘက်ကသူတို့ရဲ့စီးရေးရည်မှန်းချက်ကိုပြည့်မီဖို့အတွက်စီးရေးအရာလက်နက်တစ်ခုတပွဲသုံးချနေတာကိုကျွန်တော်တွေ့ရတယ်။ဆိုတော့တက်မတော်ကဒီတိုင်းပြည်ရဲ့အုပ်ချုပ်ရေးရန်တရားအထက်မှာအစိုးရရဲ့လက်အောက်မှာပြည့်ဝမရှိနေဘူး။ ငြိမ်းချမ်းရေးဖြစ်စဉ်ကအစိုးရရဲ့မူဝါဒနဲ့ကင်းလုပ်ပြီးတော့မှတက်မတော်ရဲ့သဘောထားနဲ့အညီသူ့သဘောသူဆောင်ပြီးတော့သွားနေတဲ့အနေထားအောက်မှာတက်မတော်ရဲ့သဘောထားကိုကျွလွန်နိုင်တဲ့အနေထားမရှိတဲ့ NLD ဆိုရဟာငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာလည်းပဲသူကချစ်တီရောက်ရောက်အကောင့်တွေပေါ်နိုင်မဲ့အနေထားမရှိဘူးဆိုတာကျွန်တော်တွေ့ရပါတယ်
MCA ကိုလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNUK ရင်မျိုးသားအစည်းအရုံးက MCA ဆိုင်ရာရှင်းလင်းပွဲတည့်ရလုပ်တာကိုတက်မတော်စစ်ပြူဟာတယင်းကနေတားမြစ်တာကြောင့်ဒါဟာ MCA စာချုပ်ပါအချက်တွေကိုမလိုက်နာတာဖြစ်ပြီးငြိမ်းချမ်းရေးကိုမလိုလားတဲ့သဏ္ဍန်ဆောင်တယ်လို့ KNU စောထိမြို့နယ်တယင်းခွနစ်ကရှုတ်ချကြောင်းဖေဖော်ဝါရီလ6ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ငြိမ်းချမ်းရေးအတွက်အစိုးရတက်မတော်နဲ့ပြည်သူလူထုကြားယုံကြည်မှုတည်ဆောက်နိုင်ရေးငြိမ်းချမ်းရေးစကဝိုင်းတွေကနေဖော်ဆောင်နိုင်အောင်ကြိုးပမ်းနေကြပါတယ်လို့လည်း
ရင်းချမ်းရေးကျိုးတော်ဆောင်တူဦးဖြစ်တဲ့KBC ကချင်းနှင်းချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ်သူတို့ကလည်းနဲ့ဟိုဒီမှာမှုရှိတဲ့အချိန်မှာနှစ်ဖက်ကနေရှော့ဒီမှာနားလည်မှုယူပြီးမှအားလုံးလိုချင်တဲ့ငင်းချမ်းရေးကိုပန်းတိုင်ကြည့်သွားနိုင်ဖို့ကတော့ကြိုးစားဖို့လိုပါလိမ့်မယ်ဆိုတာကျွန်တော်ပြောချင်ပါတယ်ဟိုအတွင်းကြကြပါဝင်ပြီးမှဒီနား
ါတ
ယ်။ရခိုင်ချင်းနဲ့ရှမ်းမြောက်စတဲ့တိုင်းရင်းဒေသတွေမှာစည်ရေးပြိပခါတွေပြင်းထန်နေစမှာပဲငင်းငယ်ရဲ့ညီလာခံကိုအမြန်ဆုံးကျင်းပဖို့စီစဉ်နေကြတာပါ။တကယ်တမ်း MCA သဘောတူညီချက်အရဆိုရင်တော့ပြည်ထောင်စုငင်းငယ်ရဲ့ညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပရမှာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့2018ဇူလိုင်လမှာတတိယကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပခဲ့ပြီးတဲ့နောက်ငင်းငယ်ရဲ့ညီလာခံထပ်ပြီးတော့မကျင်းပနိုင်တော့တာဟာတစ်နှစ်ကျော်ကြာရှိလာပြီဖြစ်ပါတယ်ရှင်။
မဆုမပြောပြသွားတာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ် VOA American တန်ရဲ့အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် February 18ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းသတင်းပတ်စင်ကန်တာတွေမှာအမျိုးသမီးကန်တာသုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့မြမစိုက်ပျိုးရေးမှာအနာဂတ်လူငယ်တွေစိတ်ပါဝင်စားမှုရှိလာစေဖို့ခေတ်မီဤပညာတွေနဲ့ဆွဲဆောင်နိုင်ပါမလားဆိုတာ
ไซบีเรียตักดูตัดฉินเนี่ยคลีเล็ดถองมาสู่อายาปาเปียวไล่ตะเยาะมาเล่มาถองเอ้ออ่ะอกงลงอ่ะเลยตะมาตาตมีเลยอยู่เลยသူတို့အဓိကကတော့သူတို့အနေနဲ့တဲသမားမိ
ဘမြမစိုက်ပျိုးရေးလုပ်ငန်းတွေမှာခင်မီနီးပညာတွေနဲ့ရင်းနှီးလာစေဖို့ထက်ထက်ဝင်ဝင်ဆောင်ရွက်ပေးနေတဲ့ဒေါက်တာဦးမျိုးအောင်ကျော်ရဲ့ရှင်းလင်းပြောပြချက်တွေနဲ့အတူထုတ်လွှင့်ပေးသွားပါမယ်အခုရင်ဆုံးတော့အမျိုးသမီးခန္ဓာကိုနားဆင်ကြရမှာပါရှင်360ဒီဂရီပညာရေးထောက်ကူပြုလုပ်ငန်းရဲ့ CEO အမှုဆောင်ရာရှိချုပ်မလလဝင်းဟာဂျပန်နိုင်ငံ Nikkei Asian Review ကပေးအပ်တဲ့အကောင်ဆုံးဖန်တီးထုတ်လုပ်မှုစုကိုလက်ခံရရှိပါတယ်။သူဟာ2019ခုနှစ်အတွက်လည်းလူမှုစွန့်ဦးတီထွင်ထူးချွန်စုရရှိခဲ့သူဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်ကပညာရေးဝန်ကြီးဟောင်းလည်းဖြစ်ရန်ကုန်ဝိဇ္ဇာနယ်သိပ္ပံတက္ကသိုလ် Philosophyပါမောက်ခအငိမ့်စာဒေါက်တာခင်မောင်ဝင်းဦးစီးထူထောင်ခဲ့တဲ့ Pre-Collegiateprogram တက္ကသိုလ်ကောလိပ်အကျိုးဝင်ခွင့်လေ့ကျင့်ပေးတဲ့အစီအစဉ်ရဲ့ပထမအထုပ်ဘွဲ့ရသူလည်းဖြစ်တဲ့မလလဝင်းကိုဒီနယ်ပယ်အသီးသီးမှာအမျိုးသမီးတွေရဲ့ဦးဆောင်မှုအခမ်းကဏ္ဍလိုအပ်ချက်တွေနဲ့ပတ်သက်လို့ဒေါက်ခင်ဆိုးဝင်းကမေးမြန်းခဲ့တာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာပြန်ပြီးတော့တင်ဆက်ပေးလိုက်ပါရရှင်'Cause it only serves to make me more determined to achieve my final goal. The liberal arts college to go to do a တော့ဘူးရာကျွန်တော်တို့တိုက်တွန်းပေးရပါတော့ liberal arts college ကိုတော့ဘူးအတွက်တိုက်တွန်းနိုင်တော့ပြီးတော့ဒီမှာဒီမှာလဲ15လလောက်ပေါ့ teacher prepare လုပ်ပေးရ10လကတော့ academically very intensive ဆိုတော့ဒီဘက်5ရက်စတူလေးတွေအလုပ်လုပ်ရတယ်နောက်၅လကျတော့ဆဲလာပြီးတော့နောက်၅လကျတော့ internship ကို service လုပ်ရင်းနဲ့ study လုပ်ရတဲ့ဟာမျိုးပေါ့နော်အလုပ်ပြီးရဲ့ခါမှလည်းညမှာ scholarship နဲ့လျှောက်ပေးတယ်အဲ့တော့အဲ့ဆိုတဲ့ရဲ့ဒီအတတ်ကျန်လူတွေကျိုးလို့ရတာကျွန်တော်တို့ဘာမှစားပဲတင်နေလိုက်တာမဟုတ်ဘူးပေါ့နော်ဒီမှာဒီရဲ့လိုအပ်ချက်တွေကိုသိသွားစေအဲ့ sense of belonging နဲ့ sense of ownership ပေါ့နော်အဲ့ဒါတကယ်လို့ပြည့်စလာစေလို့ကျွန်တော်တော့ခင်ယူရတယ်ကျွန်တော်ဒါပေမဲ့ဆရာမဆိုတော့ education နဲ့ယူဖို့ရတော့စမရှိရဲ့ဒါပေမဲ့ကိုယ်ကျမ်းမှာ internship လုပ်ခဲ့တဲ့အတွေ့အကြုံကြောင့်ကျွန်တော်ကဒီ ESL special aid တို့ ESL ကို UNO ကကျွန်တော် minor နေနဲ့ယူပစ်သွားတယ်ပေါ့ဒီလိုပဲကျွန်တော်တကယ်ချင်းနေလဲသူတို့ဒီအလုံးလုံးတဲ့ဟာရဲ့ impact ကဟို major ယူတဲ့ခါမှာ impact ဖြစ်တယ်နောက်ပြီးတော့ပြန်လာကြတယ်ပြန်လာပြီးတော့အလုံးလုံးတယ်ပြန်လာပြီးလုံးလုံးတယ်ဆိုတော့ဒီ sense of belonging နဲ့ sense of ownership ရှိတဲ့ခါမှာအဲ sense of responsibility ပေါ့ကျွန်တော်တာဝန်ယူဖို့ကပါလာတယ်ပေါ့နော်ဒါကတာဝန်နဲ့ကိစ္စဒီပြဿနာကတော့ပြဿနာဒီကိစ္စကတော့ရှင်းရမယ်ဆိုတဲ့ဟာမျိုးယူလာပြီးတော့ကျန်လို့ကြတွေ့ရတယ်ဒါကတော့ဟိုပုံမှန် international school တွေနဲ့ကွာချက်လို့တွန်းလို့ရရတယ်ပေါ့ဟုတ်
အဲ့တော့အဲ့ဒီ program ကိုဆက်သွယ်ခြင်းဘယ်လိုဆက်သွယ်ရမလဲစိတ်ဝင်စားတဲ့လူတွေအနေနဲ့ပေါ့နော်ဒီလိုမျိုးနိုင်ငံသားမှပညာသွားသင်ပြီးတော့ကိုယ်နိုင်ငံကိုလည်းကိုယ်အကျိုးပြုခြင်းနဲ့စိတ်ဆန္ဒရှိတဲ့လူတွေအနေနဲ့ဒီအစီအစဉ်ကိုဘယ်လိုဆက်သွယ်လို့ရလဲ
ဟုတ်အဲ့တော့ precollegeprogram.com ချင်တယ် .com လား .org လားကျွန်တော်ဒီစားတော့မမှတ်လို့ဟုတ် precollege program jungle ဆိုပြီးတော့လေဒီမှာရိုက်လိုက်ရပါတယ်ဗျာနောက်ပြီးတော့ Facebook မှာလည်းတို့ဟိုရှိပါတယ်ဟုတ်အဲ့ဒါကအခုဆိုရင်လည်းတို့နှစ်စင်ပေါ့ဟိုတို့ကတော့ name profit လေ name profit ဆိုတော့ဟိုအကျိုးမြတ်တော့မရှိဘူးဒါပေမဲ့ clear တွေကိုဒီမှာ15နှစ် trade ရေးပြီးတော့ရင်နောက်ထပ်ဒင်ရအကြောင်းနေနဲ့လဲကိုယ်တိုင် vouch လုပ်ပြီးရဲကျူးစားပြီးတော့လဲ scholarship ချောက်ပြီးရဲပေါ့အခုထိရဲ scholarship တွေပဲတွားကြတာရှိပါတယ်တွားတကယ် academic excellence လို့မျိုးတွလို့ရတယ်ပေါ့နော်ဟိုဈေးမကြီးဘူးအဲဈေးနဲ့လဲဒါပေမဲ့လဲတွားဟို entrance exam လို့ရှိတယ်ဆိုလဲဝင်ရတော့ခက်တယ်ပေါ့ဟုတ်
ဟုတ်ပြီဟိုကနောက်တစ်ခုကလေမြန်မာနိုင်ငံမှာဒီလူဦးရေအရာတွေ့ကြည့်မယ်ဆိုလို့ရှိရင်မျိုးသမီးလူဦးရေကပို့ပြီးတော့များတယ်လေများတဲ့ခါကျတော့ဒါပေမဲ့မျိုးသမီးလူဦးရေကများပေမဲ့လို့တကယ်ဒီအရေးကြီးတဲ့နိုင်ငံရဲ့ဟိုနေရာတွေမှာပေါ့နော်ဥပမာဆိုလို့ရှိရင်ဟိုဒီဝင်ကြီးနေရာတို့ဒီအစိုးရဌာနတွေမှာတော့ပေါ့မျိုးသမီးပါဝင်မှုရခိုင်နှုန်းကတိတ်ကိုနည်းနေတာတွေ့ရပါတယ်ဟိုအလွတ်တော်အမတ်တွေလည်းမျိုးသမီးတွေရှိပါတယ်ဒါပေမဲ့ရခိုင်နှုန်းအဖြစ်ကြည့်မယ်ဆိုလို့အရန်ကိုနည်းနေတာတွေ့ရတယ်အဲ့ဒါဘာကြောင့်လို့ထင်ပါလဲဥမာမြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရာလားဟိုတခုခုများချွတ်ရွေးနေလို့လားပေါ့နော်တခြားဟိုအမှန်ပြောမယ်ဆိုရင်တော့မျိုးသမီးတွေကမျိုးသားရဲ့နေရင်ပေါင်းတန်းပြီးတော့လုံနိုင်ကိုင်းနိုင်တာရှိတယ်ပို့ပြီးတော့လည်းဟိုဖြတ်ထိုးညံတို့ထိုးထွေးညံတို့စာလဲပို့စူးစားကြတယ်အဲ့ဒီဂျားတွေကနေဘာဖြစ်လို့မျိုးသမီးတွေရဲ့ခန္ဓာထိတ်ကိုရောက်မလာတာလဲပေါ့နော် even ဒီအတိုင်းပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကမျိုးသမီးဖြစ်နေပေမဲ့လို့လဲဒီမြန်မာအမျိုးသမီးတွေရဲ့ဒီအဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာပေါဝင်မှုခန္ဓာခံခန္ဓာဘာဖြစ်လို့နည်းနေရလို့ထင်လဲရှင်ဘယ်လိုသုံးသပ်လို့ရပါလဲ
ကျွန်တော်တို့အတွက်လဲကျွန်တော်ကိုယ်တိုင်ရဲ့အမျိုးသမီးအလေတယောက်ပေါ့နော်အဲ့တော့ကျွန်တော်တခြား entrepreneur တွေ inspiration ယူပါတယ်ဟုတ်တယ်အဲ့ဒီ group လို့ပဲကျွန်တော်တို့ entrepreneur တွေတော့အမျိုးသမီးဟိုဟာတွေနည်းပါသေးရဲ့ဘာကြောင့်လဲဆိုတဲ့ဟာကတော့ systematically တော့ကျွန်တော်တို့ cripple ဖြစ်နေရတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ထုံးစံတစ်ခုကတော့အနာတယ်နောက်ပြီးတော့ကျွန်တော်တို့ကဖြည့်ပြီးပေးချင်တာများတယ်ပေါ့နော်နောက်ကနေ support လုပ်ပေးချင်တဲ့ role ကနေပဲနေပြီးတော့ရှေ့မှာဒီမဲ့အမျိုးသားတွေကိုပဲပံ့ပိုးပေးလို့ရှိရယ်ကိုယ့်အတွက်ကိုတောင်းဆိုရမှာလည်းလေဝင်လေးကြတယ်အဲ့တော့ကျွန်တော်တော့ဟိုကိုကိုရိုင်းလည်းဒီသမီးတယောက်လူဒီပိုင်းရောက်လာတဲ့အခါမှာတွေ့ပြတာတော့ကျွန်တော်တို့ကပူတာဝန်ရှိတယ်ပေါ့နော်ကျွန်တော် mental load တယ် mental load တယ်ဆိုပြီးတော့အနေ mental load ယုံလေးလည်းမရဘူးပေါ့သူတို့ကိုသူတို့တော့ sponsorship သူတို့တော့ပေါ့တောင်းဆိုပေးရမယ့်အပိုင်းလေးပါလာတယ်ပေါ့ mental ကြတော့ဟာဗာလီကတော့ဘယ်လိုကောင်းကြီးဆိုကြီးဟိုပြောပြတဲ့ဟာညွှန်ကြားပေးတဲ့ဟာနဲ့လည်းမရဘဲနဲ့ဒီ behind the door မှာကျွန်တော်တို့ meeting လေးရှိရဲ့အဲ behind the door မှာ very important decision တွေချတဲ့အခါမှာကိုကိုရိုင်းကအမျိုးသမီးကြီးကိုဟိုဒီစီးဝင်းလေးကိုဝင်လာနိုင်အောင်မို့လို့ sponsor လုပ်ရမယ့်အပိုင်းထိပါရေးကြည့်ရလို့လိုပါတယ်အထင်ထင်ပါတယ်ဒါမှလည်းအမျိုးသမီးကြီးက leadership ဘက်ကပေးပါလာနိုင်တယ်ပေါ့နော်ကိုယ့်အတွက်မဟုတ်ရင်တော့မှတခြားအမျိုးသမီးတွေကဒီစီးဝိုင်းလေးဝင်လာနိုင်အောင်မို့လို့ကျွန်တော်ကြိုးစားပေးရမယ်လို့ထင်တယ်အမျိုးသမီးကြီးမှရှိရတောင်းပေါ့နောက်တစ်ခုကအမျိုးသားအနေနဲ့ကလည်းသူကတကယ်ချန်ပီယံကောင်းတွေဖြစ်လို့ရပါတယ်။ဟိုအမျိုးသားအနေနဲ့ကပုံမှန် business hang out ဒီမှာဆိုရင်ညနေပိုင်းပေါ့နော် business ပြီးသွားရင်ညနေပိုင်းဆက်သွားတဲ့ဟာကဘီယာဆိုင်များတယ်ဘောလုံးဝကြည့်ရများတယ်။အဲ့တော့ငင်းလေးတွေကဒီရလည်းမတောက်ဘူးဘောလုံးဝလည်းမကြည့်ဘူးဆိုရင်အဲ့ဒါ list out ဖြစ်ဖြစ်နေလေနော်။အဲ့တော့ business hang out ဒီမှာဆိုလည်းပို့ပြီး considerate ဖြစ်တဲ့အချိန်လေးရွေးပြီးတော့လုပ်တာဆို data တွေက decision making mind တွေကအမျိုးသားများနေဆိုသူကပို့ပြီးတော့ဟိုဖြစ်လို့ရတယ်ပေါ့နော်ဥပမာကျွန်တော်ဆိုရင်လဲဟိုအကျဉ်းဉဏ်ဝင်ပြီးတာရှိတယ်ဥပမာကျွန်တော် family ကဟို tax base ဆိုပါတော့ကျွန်တော် mental load တယ်အဲ့ဆိုအမျိုးသမီးပေါင်းတာတွေပါလာနိုင်အောင်လို့ဆိုပြီးတော့သူတို့လုပ်တဲ့ဟိုပေါ့ meet up တွေဆိုရင်ကျွန်တော်အမျိုးသမီးတွေလာနိုင်တဲ့အချိန်မျိုးကျွန်တော် recommend လုပ်တာတော့ဥပမာကလေးအတွက် corner လေးတစ်ခုထားပေးပါဒါမှလည်းကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကလေးတည်လာနိုင်မယ်ဒါမှလည်းတခြားမိတွေလည်းပေါ်လာနိုင်မယ်ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်တို့အဲ့အရေးကြီးတဲ့ decision making တွေမှာအမျိုးသမီးမပါသေးရင်ဒါကြရချန်ပီယံလို့ဒီမျိုးသမီးပါလာနိုင်အောင်ဥဆောင်ပြီးတော့ဆက်ဖို့လို့ရတယ်ပေါ့နော်မျိုးသမီးပါလာရင်ဆိုတော့ကျွန်တော်တို့တောင်းရင်အပြည့်ဖြစ်သွားပြီပေါ့နော်တခြားမျိုးသမီးတွေကဒီ CY နဲ့ဝင်လာနိုင်အောင်ပေါ့မဟုတ်ရင်ကျွန်တော်တို့ကဟိုတစ်ဖက်ဆုံးပေါ့နော် Quindy syndrome ပဲရောက်တော့နိုင်တယ်ပေါ့ Quindy syndrome ဆိုတော့ကြောက်အောင်မှာပြားပင်မှာတစ်ခါရှိတခြားပြားပင်မှာလက်မခံတဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်မဖြစ်စီချင်ဘူးကျွန်တော်တို့အလုံးမှာဆိုလဲဒါ C level တွေကျွန်တော်မျိုးသမီးတွေခံထားရှိရတကယ် decision maker တွေမှာဟိုမျိုးသမီးတွေအများကြီးပါတယ်ပေါ့နော်အဲ့လိုမျိုးတွေ ဖြစ်လာအောင်ကျွန်တော်တို့ inspiration ကို Google Drive နဲ့စံပြဖြစ်အောင်လုပ်ပြီးတော့ mental load လုံးလဲမကြောက်ဘူးလို့ကျွန်တော်ထင်ပါတယ် mentorship က just one thing လေ mentorship ကပါသွားနိုင်မှုလုပ်ရလို့ထင်တယ်အဲ့ဒါကြောင့်လည်းဒီမှာဒီဟိုမှာလူကြီးတွေတိတ်မတွေ့ရသေးရပါဘူးနော်ဟုတ်ကျွန်တော်တို့ကဟို role model အနေနဲ့ IG ဖြစ်နေလို့မရဘူးနော်သူတို့ကပါအခွေတောင်းဆိုပြီးမှရမယ်ထင်တယ်ဒါကြောင့်လူကြီးတွေကကျွန်တော်တို့ဒီလိုမျိုး leadership position တွေမှာပါလာနိုင်တယ်ဟုတ်ဟုတ်ကျွန်တော်သမီးလေးတို့ကကျွန်တော်သူ့ကိုသူတခါကျွန်တော်ပြောဘူးလေမမေးရဲ့မမီးယောက်ျားလေးဖြစ်ချင်တယ်တဲ့ဘာဖြစ်လဲမမီးဆိုတာယောက်ျားလေးဆိုဘာလို့လို့ရရဲဘာလို့သူပြောတဲ့ဟာတွေကျွန်တော်တစ်ခုချင်းစီသူ့ကိုကြံပြီးခေပြရဲမင်းအဲ့ဒါမင်းလေးလည်းလို့လို့ရတယ်လေဆိုတော့သူမင်းစီရဲမှာမင်းလေးတို့ကတိတ်မတွေ့ဘူးဆိုတော့ဒီအဲ့ဒါကြောင့်ယောက်ျားလေးဖြစ်ချင်တယ်လို့ပြောအဲ့တော့အရင်ကြီးကြည့်ရတယ်ဆိုတော့မင်းလေးယောက်ျားလေးဂျန်တာလေးနဲ့အဲ့လိုမျိုးစဉ်းစားပြီးတော့ဟိုဖြစ်เสียမလို့ဘောနော်အရင်ချင်းရှိဘူးလို့ဖြစ်လို့ရတယ်ဆိုတဲ့ဟာကိုကျွန်တော်ရှေ့ရလဲကိုယ်လည်းကြားချင်တယ်နောက်တစ်ခုကလည်းဟိုဘောတခြားအမေတွေလည်းကျွန်တော်ဟိုတိုက်တွန်းချင်တယ်ဗောနော်ကျွန်တော်တို့မှာတကယ်ပါဝါတွေရှိပါတယ်ခုနအလူပြောပြလို့ပဲတင်းလို့ပတ်တိဉဏ်ဘာညာဗောနော်ကျွန်တော်တို့ချက်ထူးဉဏ်ပိုင်းအရင်ကောင်းတယ်လေဆိုတော့ပုံမှန်စဉ်းစားနေကြ crisis မှာကျွန်တော်တို့က honesty စဉ်းစားတာအရင်တုံးတယ်အဲအဲ့လိုဟာမျိုးတွေဆိုရင်တစ်ခါတလေဟိုမော်ဘီတက်စ်ကြရတယ်ဟိုတစ်ခါတလေချက်သေးတခုကအမျိုးသားရဲ့အတွက်ကချက်ရိုက်နေပြီလေကျွန်တော်တို့ဟိုချက်သေးဝင်ပြီးစဉ်းစားလိုက်တဲ့အခါမှာဟို solution ကိုတွေ့သွားနိုင်တယ်လို့ပြောတော့ဒီမှာမစဉ်းစားနိုင်တဲ့ဘက်ကစဉ်းစားပြီးလို့ရတာဖြစ်တဲ့အတွက်ဟိုသူတို့စဉ်းစားတဲ့ဟာဝိုင်းပြီးတော့ဟို
compatible ဖြစ်အောင
်စဉ်းစားပြီးလို့ရတယ်ဟုတ်ဟုတ်အဲ့လိုမျိုးလုပ်ပြီးလို့ရတယ်ဆိုတော့ကျွန်တော်ကတော့အမျိုးသားတွေလည်း champion လုပ်ကြပါတောင်းဆိုကြပါတယ်နောက်အမျိုးသမီးတွေလည်းအမနာပါနဲ့ပေါ့နော်အဝင်ပြီးတော့ရှေ့ထွက်ပြီးတော့ကိုရေးလဲကိုတောင်းဆိုနောက်တစ်ခုကလည်းတခြားအမျိုးသမီးတွေလည်းဝိုင်းပြီးတော့တောင်းဆိုမယ်ဆိုတော့ကျွန်တော်တို့ဒီwoman leadership and not only business but also politics and not other sector မလိုက်တူလာနိုင်မှာကျွန်တော်ဒီလိုက်ဥမှာစီမတ်ကလောကကြီးလို့ပါကျွန်တော်အရင်လီးကြတယ်နောက်အမျိုးသမီးကြောက်ဖြစ်ပြီးမဲ့ဒီတကယ်ကိုတည်တူကြရောနော်လုံထိုင်တဲ့တိုင်းလည်းလည်းအဲ့လိုဟာမျိုးဆိုကျွန်တော်တို့ဒီလိုဒီလိုအရင်ဟိုက်ပါတယ် you can bend but never break
me cause itအမျိုးသမီးကဏ္ဍကိုစနေနေ့မနက်ဖက်မှလည်းပြန်ပြီးတော့နှာစင်နိုင်ပါလေရှင်အခုတစ်ပတ်သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာတော့ Caucasus နဲ့ဒီ Primary အမေရိကန်သမ္မတအကြိုရွေးကောက်ပွဲတွေအကြောင်း Dawkins Sowin နဲ့အတူမညညိုလွင်ကအကူအညီပြောပြပေးထားပါလေရှင်
အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးပါတီကြီးတွေကသမရလောင်းဘလို့ရွေးချယ်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတိကောင်းစရာတချို့ကိုဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင်
။သမရလောင်းတွေကိုသက်ဆိုင်ရာပါတီဝင်တွေကမဲပေးရွေးချယ်တယ်ဆိုပေမဲ့ caucus တွေ primary တွေစတဲ့ပနာမရွေးချယ်ပွဲတွေနဲ့ရှုံနေတာပဲနားမလည်တော့ဘူးအန်တီရေ
။ဒီလိုညွညွရဲ့American ဖွဲ့စည်းပုံအခြေခံဥပဒေမှာတော့သမရလောင်းရွေးချယ်ဖို့အတွက်အဲ့ဒီ caucus တွေ primary တွေလို့ပနာမရွေးချယ်ပွဲတွေလုပ်ရမယ်လို့ပြန်ထမ်းထားတာမရှိပါဘူး။ဒါပေမဲ့နိုင်ငံရေးပါတီကြီးတွေကသမရလောင်းကိုအစဉ်အလာအရဒီလိုပဲရွေးနေကြတာလေ။အဲ့ဒီသမရလောင်းပနာမရွေးချယ်ပွဲတွေကို January လကနေစပြီးတော့ June အတွင်းမှာကျင်းပလိမ့်ရှိတယ်လေ။
caucus ဆိုတာကဘာလဲ primary ဆိုတာကရောအတူတူပဲလားဆိုတာရှင်းပြပါဦ
း primary ဆိုတဲ့သမရလောင်းပနာမရွေးချယ်ပွဲတွေကိုပြည်내အစိုးရတွေနဲ့ခရိုင်အစိုးရတွေကနေကမကဋ္ဌလုပ်ပြီးတော့ကျင်းပပေးရတာလေပြည်내အများစုကတော့ primary လို့ခေါ်တဲ့သမရလောင်းပနာမရွေးချယ်ပွဲတွေကိုကျင်းပကြတယ်အဲ့ဒီ primary ပနာမရွေးချယ်ပွဲတွေမှာသက်ဆိုင်ရာနိုင်ငံရေးပါတီရဲ့ပါတီဝင်ဖြစ်ဖို့မလိုဘဲနဲ့ကိုကြိုက်တဲ့သူကိုမဲပေးလို့ရတယ်လေ
ကိုပါတီကလူကိုပဲမဲပေးမှတဘာဝကြမှာပေါ့အန်တီရဲ့
အဲ့ဒီလိုလည်းမဟုတ်သေးဘူးလေညညရဲ့တမရအဖြစ်မဲပေးတိုက်တဲ့သူနိုင်ငံနဲ့လူမျိုးအကျိုးကိုဦးစားပေးမဲ့သူဆိုရင်ပါတီဆွဲမထားဘဲနဲ့ပါတီဝင်မဟုတ်ပေမဲ့လို့လည်းမဲပေးလို့ရအောင်ဆိုပြီးတော့သက်ဆိုင်ရာပြည်내အစိုးရတွေကစီစဉ်ပေးထားတာပေါ့ဒါပေမဲ့ caucus လို့ဆိုတဲ့ဒီပါတီရင်းတမရလောင်းပနာမရွေးပွဲတွေကိုနိုင်ငံရေးပါတီကြီးတွေကတည်ကြားစီစဉ်တာလေ
ဒါဆိုတော့ caucus ဆိုရဲပါတီတွင်သမရလောင်းပနာမရွေးပွဲမှာပါတီဝင်ဖြစ်မှာမဲပေးရမှာပေါ့နော်မင်းဆန္ဒရှင်တွေကသမရလောင်းတွေကိုတိုက်ရိုက်မဲပေးကြတာလား
အဲ့ဒီ caucus တွေ ਨੇ primary ပနာမရွေးချယ်ပွဲတွေမှာကိုထောက်ခံခြင်းနဲ့သမရလောင်းကိုတိုက်ရိုက်မဲပေးလို့ရတာမဟုတ်ဘူးညွညွရဲ့
ကိုထောက်ခံတဲ့လူကိုမဲမပေးဘဲဘယ်သူကိုမဲထည့်ရမှာလဲ
အမေရိကန်ရွေးကောက်ပွဲစနစ်ကရှင်းပြရနေနေတော့လက်ဝင်နေတော့ခဏလောက်တီးခံပြီးနားထောင်ပေါ့နော်နိုင်ငံရေးပါတီကြီးတွေကပြည်နယ်တစ်ခုရဲ့လူဦးရေအရေးအတွက်လိုက်ပြီးတော့ကိုယ်စားလှယ်ပဏိယရွေးမလဲဆိုတာကိုအရင်ဆုံးဖြတ်ရတယ်လေအဲ့ဒီကိုယ်စားလှယ်တွေကနေအဲ့ဒီကိုယ်စားလှယ်တွေကထောက်ခံပြီးသားဖြစ်တဲ့သမရလောင်းကိုမဲပေးခြင်းအဲ့ဒီကိုယ်စားလှယ်တွေအတွက်သတ်မှတ်ထားတဲ့မဲဘုံထဲမှာမဲထည့်ရမှာလေအဲ့ဒီမှာသမရလောင်းတယောက်ကိုကိုယ်စားလှယ်အများစုကထောက်ခံရင်အဲ့ဒီသမရလောင်းနိုင်မှာပေါ့နော်နှစ်ပတ်လည်ပါတီညီလာခံကြီးတွေကျင်းပပြီးတဲ့ခါမှာသမရလောင်းအပြည့်သက်ရွေးချယ်တဲ့နေရာမှာအဲ့ဒီကိုယ်စားလှယ်တွေရဲ့ထောက်ခံမှုမဲရည်အတွက်ကအရေးကြီးဆုံးပဲလေ
သူတို့ရဲ့ပနာမမဲပေးပွဲတွေကလည်းတမျိုးကြီးပါလားနော်
ပါတီအသီးသီးရဲ့ကိုယ်စားလှယ်တွေထဲမှာလေ pledge နဲ့ unpledge ဆိုပြီးတော့နှစ်မျိုးခွဲထားဗျာရော pledge ဆိုတာကတော့ပြည်နယ်အသီးသီးကပါတီတွေရဲ့လှုပ်ထုံးလှုပ်နှီးတွေအရာကိုယ်သမရလောင်းကိုပဲထောက်ခံမယ်ဆိုပြီးတော့ဆုံးဖြတ်ထားတဲ့လူပေါ့နော် unpledge ဆိုတဲ့ကိုယ်စားလှယ်တွေကိုတော့ super delegates မဟာကိုယ်စားလှယ်တော်ကြီးတွေလို့လည်းခေါ်ကြတယ်လေသူတို့ကတော့ပါတီညီလာခံကျင်းပတဲ့အခါမှာသတ်မှတ်ထားတဲ့ဂတိပေးထားတဲ့သူတွေကိုပဲမဲပေးရမှာမဟုတ်ဘဲနဲ့ကြိုက်တဲ့သမရလောင်းကိုမဲပေးနိုင်တာပေါ့
哦ဒါကြောင့်ပါတီညီလာခံတွေမှာအဲ့ဒီ super delegate ဆိုရဲမဟာကိုယ်စားလှယ်ကြီးတွေကဘယ်သူကိုများမဲပေးမယ်ဆိုတာရင်တထိတ်ထိတ်နဲ့စောင့်ကြည့်ကြတာကိုဒါနဲ့ပြည်နယ်90စလုံးမှာပနာမရွေးပွဲတွေလုပ်ကြရမှာပေါ့နော
် primary လို့ခေါ်တဲ့ပြည်နယ်အစိုးရတွေကစီစဉ်တဲ့ပနာမရွေးချယ်ပွဲတွေကိုတော့ပြည်နယ်တိုင်းလူလူကကျင်းပတယ်ဒါပေမဲ့ caucuses လို့ခေါ်တဲ့ပါတီရင်းပနာမရွေးပွဲတွေကိုတော့ပြည်နယ်10ခုလောက်မှာပဲကျင်းပနိုင်တာလေကော့ကဆိုတဲ့ပါတီတွင်တမရလောင်းရွေးပွဲတွေကရွေးကောက်ပွဲဥပဒေအရအကျုံးမဝင်ပေမဲ့အစဉ်အလာအရတမရလောင်းတွေအတွက်ကတော့အများကြီးထောက်ကူရတာပေါ့ကွယ
်တမရလောင်းရွေးပွဲတွေကိုနိုင်ငံရေးပါတီတွေကဘယ်ချိန်မှစပြီးပြင်ဆင်ကြတာလဲ
တမရရွေးကောက်ပွဲမတိုင်ခင်နှစ်နှစ်လောက်ကစပြီးတော့လှုပ်ရှားကြရတာလေအခုဆိုလို့ရှိရင်တမရလောင်းပနာမရွေးပွဲတွေကိုအိုင်အိုဝါပြည်နယ်မှာစတင်တယ်အိုင်အိုဝါပြည်နယ်မှာစတင်တာကတော့ထုံးစံလို့ဖြစ်နေပြီပေါ့နော်။နောက်များသောအားဖြင့်အင်္ဂါနေ့တွေမှာကျင်းပကြတော့ Super Tuesday လို့လည်းခေါ်ကြတယ်လေ။ January လဇန်းကနေ March လပထမပတ်အထိအိုင်အိုဝါပြည်နယ် New Hampshire ပြည်နယ် Nevada ပြည်နယ် South Carolina Florida Maine Colorado Minnesota Missouri Arizona Michigan နဲ့ Washington စတဲ့ပြည်နယ်တွေမှာသမရလောင်းပနာမရွေးချယ်ပွဲတွေကိုဇက်တိုက်ကျင်းပသွားမှာလေ။
သမရရွေးကောက်ပွဲကနိုဝင်ဘာလမှကျင်းပမှာဆိုတော့မင်းဆွေစည်းရုံးမှု9လနီးပါးအချိန်ရတာပေါ့နော်မင်းဆွေစည်းရုံးရဲ့အတွဲကုန်ကြစိတ်ကိုရောတက်ဆိုင်ရာပါတီတွေကအကုန်ကြခံလာအန်တီ
American ဘ ਹੁ တရားရုံးချုပ်ကနေမင်းဆွေစည်းရုံးရဲ့ရန်ပုံငွေနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချမှတ်ထားတာရှိတယ်အစိုးရအနေနဲ့ corporation ကြီးတွေနောက်အလုပ်သမားတမကကြီးတွေကနေထောက်ပတ်မဲ့ဓာတ်ရိုက်ထည့်ဝင်မဲ့ရန်ပုံငွေကိုကန့်သက်ခွင့်ပြုထားတယ်ဒါပေမဲ့တီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေတတိပုဂ္ဂလတွေအနေနဲ့ပံ့ပိုးတာတွေကိုတော့အစိုးရအနေနဲ့ကန့်သက်လို့မရဘူးတဲ့ Citizen United လို့ခေါ်တဲ့တမယိုးကြဝါဒီနိုင်ငံရေးအဖွဲ့တစ်ဖွဲ့ကနေပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတရားစွဲဆိုခဲ့တာကြောင့်ဗဟိုတရားရုံးကနေပြီးတော့ဆုံးဖြတ်ချက်ချခဲ့ရတာလေဒါကြောင့်မလို့ Super PAC လို့အတူကောက်ခေါ်တဲ့ Political Action Committee နိုင်ငံရေးစည်းရုံးလှုပ်ရှားတဲ့အဖွဲ့တွေအတွက်ကတော့သူတို့ထောက်ခံတဲ့သမရလောင်းတွေကိုအကန့်အသတ်မရှိရန်ပုံငွေတွေထည့်ဝင်နိုင်တယ်လေ
သမရလောင်းတွေမဲဆွဲစည်းရုံးတဲ့ဈေးကလည်းဒေါ်လာတန်းနဲ့ချီနေတာပဲနော်တော်ပါသေးရဲ့အကန့်အသတ်မရှိလှူမဲ့ Super PAC တွေရှိနေလို့ပေါ့အ
ော်သူတို့ကလည်းသူတို့အကျိုးစီးပွားအတွက်ကောသူတို့ယုံကြည်ရာနေပေတွေမှာစွမ်းဆောင်ပေးနိုင်မဲ့သူကိုတမရဖြစ်အောင်ပုံရောပေးကြတာပေါ့ကွယ်2012ခုနှစ်ဒိုမာလာမှာကျင်းပမဲ့ American တမရရွေးကောက်ပွဲမှာရှင်ပြိုင်နိုင်ဖို့အတွက် Republican နဲ့ Democrat ပါတီညီလာခံကြီးတွေကနေတမရလောင်းတွေကိုရွေးချယ်ပေးကြမှာဖြစ်ပါတယ်ဒီသတင်းပတ်အတွက်သုတဆုံတဲ့ American Queen Season ကိုဒီမှာပဲရန်နာခွင့်ပြုပါရှင်
ဒါဆိုရင် American Queen Season ကိုအင်ကာနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါရရှင်အခု Docking မျိုးသက် Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာ Season ကိုလည်းနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံဟာစတူယန်မိုင်2,600ကျော်ကျယ်ဝန်းပြီးလူဦးရေကတန်း90ကျော်ပါတယ်2015တကောင်စင်းအရလူဦးရေထုတ်အကျော်ဟာ အသက်28နှစ်အောက်ဖြစ်ပြီးအများစုကအသက်5နှစ်ကနေ14နှစ်အထိမှရှိတာမို့သူတို့ရဲ့လှုပ်အားကိုသုံးနိုင်မဲ့နောက်15နှစ်အကြာမှာမြန်မာနိုင်ငံရဲ့လှုပ်အားကအတော်ကိုအားတက်စရာပါကြေပြောတဲ့မြေနဲ့အတူတောင်သူလယ်သမားအများစုရှိတဲ့မြန်မာနိုင်ငံမှာလူငယ်တွေစိုက်ပျိုးရေးကိုစိတ်ဝင်စားလာစီဖို့ဘာတွေလုပ်ပေးနိုင်လဲဆိုတာကြည့်ရအောင်ပါAmerican Piranhasu, California ပြည်နယ် UC Davis တက္ကသိုလ်မှာစိုက်ပျိုးရေးနဲ့ကြည်လက်ဖွံ့ဖြိုးရေးဆိုင်ရာပညာသင်ယူခဲ့တဲ့ဒေါက်တာမျိုးအောင်ကျော်ကတော့
ဒီ America မှာကျွန်တော် California ပြည်နယ်မှာ Sacramento Valley ဆိုတာရှိတယ်။သူတို့စပားတွေစိုက်တော့အဲ့မှာအချို့ farm family တွေရှိတယ် generation line နေ။အဲ့မှာလူငယ်တွေကနောက်ပိုင်းကျတော့စိတ်ဝင်စားမှဆိုတော့လေအဲ့ကျွန်တော်တို့ဒီ UC Davis လေဘောတက်ခဲ့တဲ့ University of California Davis ကrice နဲ့ပတ်သက်တဲ့ဌာနပေါ့ဒီ young generation farmers ကို activity study workshop လေးတွေသူတို့လုပ်ပြီးတော့သူတို့အဲ့ဒါဒီနဲ့ဆွဲဆောင်ပြီးတော့ဒီ generation ကိုတဖြည်းဖြည်းဖြည်းဖြည်းဒီပညာပိုင်းရောတော့သူတို့ attitude တိုင်းတွေပါတိုးတက်အောင်အကြခဏ activity တွေလုပ်ပေးတယ်ဒီကျွန်တော်တိုင်းပြည်ကြလဲကျွန်တော်အဲ့လိုလေးလုပ်ပြီးကောင်းပါပဲပေါ့နော်ကျွန်တော်အဲ့လေးတွေတွေးမိတာပါ
ဟုတ်ကဲ့ဆက်အဲ Sacramento မှာလူငယ်တွေကိုစိတ်ဝင်စားလာအောင်လုပ်တဲ့နည်းလေးတွေဘယ်လိုတွေလုပ်လဲနည်းနည်းပြောပြပေးပါစေ
သူတို့ကျောင်းနေမှာလဲကျွန်တော်တွေ့တယ်ဗျကျောင်းနေဆို elementary တွေမှာ school gardening တွေသူတို့လုပ်တယ်တခါတွေများအဲသူတို့ကျောင်းနေမှာဒီတမန်ကလေးတို့မြေကြီးမရှိတဲ့နေရာတွေမှာဥမာသူကတိတ်စွားပြီးပေါ့နော်မြေဆွေးကို18နဲ့လုပ်ပြီးအဲ့ထဲမှာအပင်ဆိုင်ပြီးတော့ပေါင်လေးတွေအတူလေးတွေလို့ဖြစ်အောင်လုပ်ပြီးအပေါ်က frame လေးတွေနဲ့အပင်လေးတွေဆိုင်အဲ့ရမျိုးလေးတွေတဲ့သူတို့ဆွဲဆောင်မျိုးတို့ရဲ့ curriculum မှာထည့်တာလေးတွေလည်းတချို့တွေ့တယ်ပေါ့နော်အဲနောက်ပြီးတော့ကျွန်တော်တို့ဒီတကယ် working operation level မှာတော့ young generation farmer တွေကိုသူတို့ကပုံမှန် workshop တွေလုပ်တယ်အထူးသဖြင့် production technology တို့နောက် nutrient management တို့အထူးသဖြင့်ဒီ science of acai juice နဲ့ပတ်သက်တဲ့ဟာတို့ဒီမှာကြတော့ညီအကျယ်ကြီးဆိုတော့သူတို့ site စနစ်ကတော့ပမာပြည်နဲ့တော့မတူဘူးပေါ့အဲ့မဲ့ကျွန်တော်တို့လည်းအတွေ့အကြုံတွေအများကြီးရပါတယ်အထူးသဖြင့်ဒီလေရင်နဲ့မျိုးစီချတဲ့မျိုးစီခဲတဲ့ကိစ္စတွေလေအဲ့ဒါမျိုးလေးတွေပေါ့နော်နောက်ပြီးတော့မျိုးရောဂါကိစ္စတွေအပင်ရဲ့ရောဂါကိစ္စတွေသင်ပြီးနောက်တစ်ခုကသူတို့မှာအဓိကအဲ့ machinery ဘိုင်းတွေသုံးရတယ်ရမ်းရတဲ့ခါကျသူတို့ရဲ့ safety ပေါ့နော် BN ရဲ့ kinship ရဲ့အတွက်ကိုတတိထားမယ်ဟာတွေနောက်ပြီးတော့သူတို့အဲ့ရ resource တုတ်တဲ့သူရဲ့ဒီ tractor တွေမှာဘယ်လိုလှုပ်လိုက်တဲ့တကြောင်ဘယ်လောက်ထိ BN ရဲ့ကင်းသွားသလဲနောက်သူတို့ရဲ့ခန်းကျက်ပေါ့နော်ခန်းကျက်ကဘယ်လိုအနေအထားမျိုးကြီးတဲ့အတွက်ကြောင့်မလို့ဒီလိုမောင်းရင်ဘယ်လိုပြူဆိုင်ရမလဲအဲအဲ့ဒါမျိုးလေးတွေနဲ့သူတို့တင်ပြီးသွားတာကျွန်တော်တွေ့ခဲ့ရတယ
်အောင်မြင်တာတွေ့ရလားဆရာ
အောင်မြင်လားဆိုတော့ကျွန်တော်အနေနဲ့ဒီဟာတော့ assessment လုပ်ခွင့်တော့မရဘူးဒါပေမဲ့အဲ့မှာသူက generation က mix ဖြစ်သွားတာပေါ့လူကြီးနဲ့လူငယ်တွေဆိုတော့အဲ့မှာသူတို့ရဲ့တွေ့ကြုံနဲ့ idea တွေ exchange လုပ်လို့ရတယ်နောက်ပြီးတော့အခုနဲ့တူလေပူပြီးရရင်းနှီးတဲ့အခါကျတော့ဥမာကလေးတွေဆိုရင်ဝင်လာတဲ့အခါကျတော့သူတို့အနေနဲ့ဒီအပေါ်မှာရှိန်လာလဲပါမယ်နောက်ဒီနည်းပညာပိုင်းတွေကိုပထမပိုင်းတော့သူတို့ဇာမဝင်ခေါ်ပါပေါ့သူရင်ပါတဲ့မရောက်တာပေါ့အဲ့ဒါကိုတဖြည်းဖြည်းဒီဘက်ကတက္ကသိုလ်ပိုင်းရောနောက်ပြီးတော့ဒီလေသမားကြီးတွေရောအကုန်လုံးဆဲဆောင်စီရုံပြီးတော့သူတို့ချင်းမျိုးဒီ community လေးကတဖြည်းဖြည်း atmosphere လေးကကောင်းလာတာပေါ့နော်အဲ့လိုကောင်းလာရင်တဖြည်းဖြည်းသူတို့ရဲ့ဒီကျူးတွေပြောင်းလာအောင်စီရုံတဲ့သဘောလို့ကျွန်တော်မြင်ပါတ
ယ်မြန်မာနိုင်ငံမှာကျတော့ဆရာဘယ်လိုပုံစံမျိုးလုပ်ရင်ကောင်းမလို့မြင်လဲဆရာ
ကျွန်တော်မြန်မာနိုင်ငံပြန်ရောက်တော့ကိုနာခေဖြစ်တော့ကျွန်တော်ကွင်းညံငုံဘက်မှာတော်ကြောင်ဆိုရရွာလေးပေါ့နော်အဲအဲ့မှာကျွန်တော်တပည့်လေးကအကြောင်းလေးတစ်ခုလုပ်ရင်းနဲ့အခုဆိုရင်ဆယ်တန်း8 9 10ပေါ့300ပတ်ဝန်းကျင်လောက်ရှိသွားတယ်တခါလေးအဲ့ဒီစာလေးသွားပြီးအဲ့ကလေးလေးတွေကို motivation နေနဲ့ထော်ပြောပွဲလေးတွေကျွန်တော်လုပ်လုပ်ပေးတယ်တည့်ရက်မှာကျွန်တော်ကကလေးတွေရဲ့သူ့ညီမညက်ကလေးတွေပါရှိတယ်ဆိုတော့သိကျင်တော့ကျွန်တော်က site view တက်ကသူတက်ချင်တဲ့ကလေးလက်ထောင်မှာဆိုပြီးအားရပါပြောလိုက်တာတရားဥပမာလက်မထောင်အဲ့ဒါအကုန်လုံးကလေသမားသားသမီးတွေကြီးပဲနောက်ပိုင်းကျွန်တော်ပြန်သုံးတတ်တာပေါ့နော်ဆိုတော့အဓိကကတော့သူတို့အနေနဲ့လေသမားမိဘတွေကသူတို့တွေ့နေရတဲ့သူတို့ရဲ့လူမှုဘဝတွေကခက်ခက်ခဲခဲရုန်းကန်ရတယ်သူတို့မှပတ်ဆိုင်လဲမလောက်မငါချင်းရဲကြတယ်သူတို့အားကြလောင်းမရှိဘူးပေါ့နော်အဲ့ခါကျတော့သူတို့အနေနဲ့ဒီမိဘအဲ့လိုဖြစ်နေတော့သူတို့ဒီကြောင်းတဲ့ရောသူချမ်းသာမလားဆိုတော့အတွေးပေါ့နော်ဒါလေးတွေကရှိလာနိုင်တော့
အဲ့ဒါလေးတွေကကျွန်တော်တို့ကတော်တော်ကိုစိတ်ထဲမှာအမှတ်တရဖြစ်သွားတယ်။အဲ့ဒါနဲ့ဒီလိုဆိုင်ရေးပြူရေးကိစ္စတွေတိုက်တန်းပြီးတော့ကျွန်တော်ကူညီတဲ့အခါကျတော့အဓိကပါလဲဆိုတော့အခုခါမှာဒီဆိုင်ရေးပြူရေးကိစ္စတွေကပြည့်ချက်ကပါလဲမဒီရတဲ့စည်းကွက်ပေါ့နော်။လုံတိုင်းတစ်ခါကြီးမဖြစ်ကြဘူးလေ။နောက်ပြီးတော့နှိမ့်ချက်ကပါလဲဆိုတော့တဘာဝပတ်ဝန်းကျင်တဘာဝ BNL ရဲ့ထိခိုက်မှုတွေကလည်းသူတို့အတွက်ကတကယ်ကိုလုံးတလောက်မပေါက်တဲ့ဟာတွေရှိလာတယ်။သုံးချက်ကတော့ဒီလေယာဉ်လုပ်ငန်းဆိုတာမျိုးကအချိန်နဲ့ခါနဲ့လုပ်ရတယ်။နောက်ယာတီကိုမှီလုပ်ရတယ်။နောက်နေဘူးဆက်ကားလုပ်ရတယ်။ပင်ပန်းကြရတယ်ပေါ့နော်။အဲပင်ပန်းပြီးတော့အကျိုးမြတ်ကလည်းတစ်ဖက်ကမရှိ။ဒါတွေကသူတို့အတွက်ကအမဲ့လုံးလို့မဖြစ်ဘူး။ဒီချက်ကတော့ဘာလဲဆိုတော့သူတို့မှာလုံရင်းလုံရင်းနဲ့မြုပ်တာပေါ့နော်။အဲလိုဝင်ငွေနဲ့ထွက်ငွေသူတို့မှာမထင်ကြိမ်တဲ့အပိုင်းတွေရှိတယ်။တစ်ဖက်ကလည်းဇူရရဲ့ဒီယာတီလိုက်အမားတော်ကြီးတီးနံချင်းငွေတွေပေါ့။ဒါတွေကဘာလဲရောက်လာပြီဆိုသူတို့အနေနဲ့တခြားတလွဲတွေတုံးတာတွေလည်းရှိတယ်။အဲအခါကျသူတို့မှာကျွေးမီနဲ့ပတ်သက်ဝင်လို့ဝင်ဘူးတွေကလည်းများများလာတဲ့အခါကျတော့သူတို့ရွေးစရာလမ်းကဘာလဲဆိုတော့ပြောင်းရုံနဲ့ဆိုတော့အဲ့လိုအခုခါမှာကျွန်တော်လူငယ်တွေလုံနိုင်ကြတဲ့ walking force ကဟိုမြို့ပြတွေရောက်သွားတယ်ပြီးလို့ရှိရင်နိုင်ငံတကာကိုစွန့်စားရတဲ့အပိုင်းတွေဖြစ်သွားတာပေါ့နော်။ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီဟာကိုဘယ်လိုသူတို့ပြောအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်စဉ်းစားလိုက်တော့ပြောအောင်ဆိုလို့ရှိရင်သူတို့ပတ်ဆိုင်ရဖို့လုပ်ပြရမှာပေါ့နော်။ပတ်ဆိုင်ရဖို့သူတို့တက်တော့တက်တာနဲ့လုပ်ဖို့ကျွန်တော်တို့ကဒီနည်းပညာပိုင်းတွေကိုတည်ချာနားလည်အောင်ကြီးညက်အောင်ကျွန်တော်တို့ဒီမယ်ပြီးလို့ရှိရင်တက်တော့တက်တာပေါ့ ease of operation ပေါ့ဒါမျိုးလေးတွေကိုလုပ်နိုင်တဲ့အခြေအနေလေးတွေဖန်တီးရမှာပေါ့နော်
ဒေါက်တာမျိုးအောင်ကျော်ပါဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဒေါက်ကမြို့သက်စီစီတည်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုမနက်ဖြန်စနေမနက်ခင်းမှနောက်တစ်ချိန်နှာစင်နိုင်ပါရရှင်။အခုတော့ဒီမနက်ဖြန်ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။ချင်းပြည်နယ်ဘလောမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တစ်ခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလား။အခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါသလဲ။ဒီလိုဖြတ်တောက်တာကနေဘယ်သူတွေအကျိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲ။အခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါ။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5 လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။နောက်ပါစနေညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်နိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီထိပထမနာရီဝက်မှာလှိုင်းလက်မီတာ 190 kHz 1595နဲ့အတူလှိုင်းဒိုမီတာ 25 kHz 11803ညလှိုင်းဒိုမီတာ 32 kHz 9335တို့ကနေပြီးတော့ပြန်ပြီးနှာစင်နိုင်ပါတယ်ရှင်။အခုတောက်ကြနေညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။ပြည်ထောင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဒီကနေ့အထိ636ယောက်ရှိနေပြီးတော့ပိုးကူးစက်နေသူ3,100ကျော်ရှိတယ်လို့တရုတ်အစိုးရကပြောပါရတယ်။ပိုးကူးစက်နေတယ်လို့အတည်ပြုနိုင်တဲ့အရေအတွက်ပြီးခဲ့တဲ့နှစ်ရက်မှကြာဆင်းသွားတယ်လို့လည်းတရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူဆောင်ဆူလီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရတယ်။ဒါပေမဲ့ယောဂါကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့ပါရတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်ပြန့်နှံ့နေတယ်ဆိုတာသတိပေးဖို့ကြိုးစားခဲ့တဲ့တရုတ်ဆရာဝန်လီဝဲလျန်းကတော့အသက်34နှစ်မှကွယ်လွန်သွားပါရတယ်။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးကြခွဲစောင့်ကြည့်ခံထားရတဲ့အပျော်စီးစိန်ခံတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ41ယောက်ထပ်ပြီးဆန်းသက်တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောပါရတယ်။ဒါကြောင့်ခီးတဲ့3,900ဝန်းကျင်တင်ဆောင်လာတဲ့ဒီတင်မောကြီးပေါ်မှာအခုဆိုရင်စုစုပေါင်းယောဂါကူးစက်ခံထားရသူ61ယောက်ရှိသွားပါပြီ။ ယေမန်နိုင်ငံမှာအမေရိကန်ဝေထိန် drone ယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းမှာအယ်ခါအီဒါခေါင်းဆောင်တယောက်သေဆုံးသွားတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသာရင်းနှီးကအတည်ပြုပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုထံပြန်စစ်ဆင်ရေးအတွင်းအာရေပြကျွန်းဆွယ်ဒေသအယ်ခါအီဒါအဖွဲ့ကိုတည်ထောင်ခဲ့သူခေါင်းဆောင်ကာစင်အယ်ရီမီကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ခါအီဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအိုင်အိုဝါပြည်နယ်မှာတနင်္လာနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲရဲ့နောက်ဆုံးရလဒ်တွေအရကိုယ်စားလှယ်နှစ်ယောက်ရဲ့ရလဒ်တွေဟာထပ်တူနီးပါးတူနေပါတယ်။ကြာသပတေးနေ့နောက်ပိုင်းထုတ်ပြန်တဲ့ရလဒ်တွေအရဒီ South Bend မြို့တော်ဝန်ဟောင်းပီဘူတဂျစ်နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့ဟာအပြိုင်အဆိုင်ဖြစ်နေကြပါတယ်ရှင်။
သားကြောင့်နေညာပဲ VOE ကထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Eden Urku ဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖက်အစီအစဉ်တွေကို line to meter 32 40 48ဒုတိယနိုင်ဝက်မှာ line lap meter 190တို့ကနေနှာစင်နိုင်ကြပါတယ်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.